Welcome to Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2024ခုနှစ်နိုဝင်ဘာလ19ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတည်းစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ line meter 19 line meter 25 line meter 32တို့အပြင်စနေတနေ့ကနေမှ line meter 190တို့ကနေတိုက်ရိုက်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းထုတ်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်နိုင်ကြည့်ရှုနိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်ဝလိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇွန်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူတင်ပြပေးသွားမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူအစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်အမတ်ဟောင်းရှောင်းဒက်ဖီကိုတရားပို့ဆိုင်ဝန်ကြီးခံတာဖို့အဆိုပြုပါတယ်။အစ္စရေးနဲ့ဟစ်ဘိုလာအကြအပြစ်ကတ်ရစဲအတွက်အမေရိကန်အထူးကိုယ်စားလှယ်လေဗနွန်နိုင်ငံကိုဒီနေ့ရောက်ရှိသွားပါတယ်။တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့သတင်းတွေထွက်နေတဲ့ MNDA ခေါင်းဆောင်ဟာစေကူတာမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောပါတယ်။အမေရိကန်ပြည်ထောင်စုမှသတင်းသုံးနေတိုင်းမြန်မာနိုင်ငံကိုခေတ္တပြန်သွားတဲ့ဆရာတော်ဥပညာဇော်တာကိုစစ်ကောင်စီကနိုဗင်ဘာလ13ရက်နေ့မှာထိန်းသိမ်းထားတယ်လို့သတင်းရရှိပါတယ်။ဒီလိုသတင်းတွေကိုတင်ပြပေးပါအောင်ခင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
လူရှင်အနေထားကတည်းကမြို့ပေါ်မှာအဲဒီလိုမသိခံလို့ရှိရင်တော့လိုက်ဖမ်းသိမှုတွေရှိရပါတော့နော်မနေ့ကညကလည်း2ယောက်ဆွဲခေါ်တာ
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုနှာစင်ကြပါမယ်အဲဒီနောက်မှာတော့ရှမ်းပြည်နယ်အတွင်းစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေအခက်ကြုံနေရတာချင်းနဲ့မန္တလေးတိုင်းအတွင်းတိုက်ပွဲနောက်ဆုံးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြပါမယ်အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျွန်တော်ဇော်ဝလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူအစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်မှာဟောင်းရှောင်းဒက်ဖီကိုတရားပို့ဆောင်ရေးဝန်ကြီးခံတာဖို့အဆိုပြုလိုက်ပါတယ်အထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်ရှောင်းဒက်ဖီအနေနဲ့ဒေါ်လာဘီလီယံ130ဘူးရှိတဲ့လေကြောင်းပို့ဆောင်ရေးကားလမ်းရထားလမ်းနဲ့တခြားဆက်သွယ်ရေးတရားပို့ဆောင်ရေးဆိုင်ရာမူဝါဒတွေကိုကြီးကြပ်သူဝန်ကြီးဖြစ်တာဝန်ယူရမှာပါ2021ခုနှစ်သမ္မတဘိုင်ဒန်အစိုးရလက်ထက်အခြေခံအဆောက်အအုံမွမ်းမံရေးနဲ့လျှက်စစ်ကားတွေအသွင်းနဲ့နေရာတွေတိုးပြီးတည်ဆောက်ရေးဒေါ်လာ1 trillion သုံးဆွဲဖို့ကြံရှိနေသေးတဲ့ငွေတွေကိုလည်းရှောင်းဒက်ဖီကကြီးကြပ်ခွင့်ရနိုင်ပါတယ်သမ္မတဘိုင်ဒန်လက်ထက်ချမှတ်ထားတဲ့ကားတွေဖန်လုံအိမ်တန်းငွေထုတ်လုပ်မှုဆိုင်ရာစီးမင်းတွေကိုပြန်လည်ပြင်ဆင်မယ်လို့သမ္မတထရန့်ကအခိုင်အမာပြောဆိုထားပါတယ်ဒီတော့အတွင်းဒေါ်နယ်ထရန့်ရှိနေချုပ်အဖြစ်ခံထားရေးအဆိုပြုထားတဲ့အောက်လွတ်တော်မှာဟောင်းMudgates နဲ့ပတ်သက်လို့စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကိုလူသိရှင်ကြားထုတ်ပြန်ရေးမထုတ်ပြန်ရေးအောက်လွှတ်တော်ကျင်းဝတ်စည်းကမ်းထိန်းသိမ်းရေးကော်မတီကမနေ့ပြင်ပုတ်ထူးနေ့မှာဆုံးဖြတ်ဖို့ရှိပါတယ်။အောက်လွှတ်တော်မှာဟောင်း Mudgates ဟာမွေးစည်းဝါတရားမဝင်သုံးဆပ်ပြီးအမျိုးသမီးတူနဲ့လိမ်မဲဆိုင်ရာညှဉ်းဆဲမှုရှိခဲ့တဲ့အကြောင်းဆွဆွဲခံထားရပါတယ
်။ Israel နဲ့ Hezbollah အကြားအပြစ်ခတ်ရစဲရေးအတွက်အမေရိကန်အထူးကိုယ်စားလှယ် Emot Hostein ဟာဒီကနေ့ပဲလေဘနွန်မြို့တော်ဘေရုတ်ကိုရောက်ရှိသွားပြီးဟစ်ဘလွာနဲ့ဂျာဝင်ညှိနှိုင်းပေးနေတဲ့လေဘနွန်လွတ်တော်ဥက္ကဋ္ဌနာဘီဘယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။အပြစ်ခတ်ရစဲရေးသဘောတူညီချက်မူကြမ်းကိုဟစ်ဘလွာရောလေဘနွန်အစိုးရကပါသဘောတူထားတယ်လို့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့အလီဟာဆန်ခလီလ်ကရိုက်တာသတင်းဌာနကိုတင်းနှလာနေကပြောပါတယ်။ Israel ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့အပြစ်ခတ်ရစဲရေးသဘောတူညီချက်ရပြီးရင်တောင်းအစ္စရေးမြောက်ပိုင်းလုံခြုံရေးကိုစိတ်ချရတဲ့အထိဟစ်ဘူလာရဲ့အပေါ်စစ်စင်ရေးတွေလှုပ်သွားမယ်လို့ပြောပါတယ်။ဟစ်ဘူလာတွေကအပြစ်ခတ်ရစဲရေးကိုလိုက်နာမယ်ဆိုပေမဲ့ဆိုတဲ့အထောက်အထားမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်။အပြစ်ခတ်ရစဲရေးသဘောတူညီချက်မူကြမ်းမှာလေဘနွန်အတွင်းဝင်ရောက်နေတဲ့အစ္စရေးတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ဟစ်ဘူလာတပ်တွေလည်းအစ္စရေးနယ်စပ်အနီးကနေဝေးရွာကိုဆုတ်ခွာဖို့ဆိုတဲ့အဓိကအချက်ပါဝင်ပါတယ်ခင်ဗျာ။
သမ္မတဘိုင်ဒန်အစိုးရတက်တန်းကုံဆုံးဖို့ကြံရှိနေသေးတဲ့2လလောက်အတွင်းယူကရိန်းအတွက်ငွေကြေးအကူအညီစီးရေးအကူအညီနဲ့တန်တမာရေးအကူအညီတွေကိုအစွမ်းကုန်တိုးမြှင့်လှုံ့ဆော်ပေးနေပါတယ်။လက်ရှိဘရာဇီးနိုင်ငံရီယိုမှာကျင်းပနေတဲ့ G20 ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေရဲ့အစည်းအဝေးမှာကမ္ဘာကောင်းဆောင်နေတဲ့အတူသမ္မတဘိုင်ဒန်လည်းတက်ရောက်နေပြီးယူကရိန်းကိုကြီးကြွတဲ့ရုရှားကိုအပြင်းအထန်ရှုံချဖို့အမေရိကန်ကတွန်းအားပေးနေတယ်လို့အမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဂျွန်ဖိုင်နာကတနင်္လာနေ့တုန်းက VOA ကိုတီးပြီးပြောဆိုပါရက် G20 အစည်းအဝေးကနေကမ္ဘာကောင်းဆောင်တွေကကြေညာချက်တစ်စောင်ထုတ်ပြန်မှုညှိနှိုင်းနေပြီး VOA ကဖတ်ခွင့်ရတဲ့မူကြမ်းနဲ့ လူမှုကွန်ရက်ဒီမှာတွေ့ရှိရတဲ့ကြေညာချက်မူကြမ်းတွေမှာကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာဖို့ယူကရိန်းနဲ့ဂါဇာငြိမ်းချမ်းရေးကိုလေးစားအတိမတ်ပြုဖို့အဓိကအချက်တွေပါဝင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့ရက်ထထောင်ပြည့်အချိန်မှာပဲအင်ကာနီကရုရှားရဲ့နျူကလ িয়ার အသုံးပြုခွင့်ဆိုင်ရာဥပဒေပြင်ဆင်ချက်ကိုသမ္မတပူတင်ကလက်မှတ်ရေးထိုးပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်ခုရဲ့ကူညီထောက်ပံ့မှုနဲ့ရုရှားအပေါ်နိုင်ငံတနိုင်ငံကတိုက်ခိုက်လာရင်ဒါဟာပူးပေါင်းတိုက်ခိုက်မှုအဖြစ်မှတ်ယူမှာဖြစ်ပြီးနျူကလ িয়ার လက်နက်နဲ့တုံ့ပြန်ကောင်းတုံ့ပြန်မယ်လို့ရုရှားကသတိပေးပါတယ်။ရုရှားရဲ့သတိပေးထင်ကြောင်းမှုဟာအမေရိကန်ကယူကရိန်းကိုထောက်ပံ့ထားတဲ့တာဝေးပစ်ဒုံးတွေအသုံးပြုခွင့်ပေးပြီးနောက်မှာထွက်ပေါ်လာတာဖြစ်ပါတယ်
။ G20 အစည်းအဝေးကျင်းပရာဘရာဇီးနိုင်ငံရီယိုမြို့မှာတနင်္လာနေ့ကပါလက်စတိုင်းထောက်ခံသူတွေဆန္ဒပြခဲ့ကြပြီးဂါဇာမှာအပြစ်ရဆဲဖို့တောင်းဆိုကြပါတယ်။ဆန္ဒပြသူတွေဟာပါလက်စတိုင်းအလံနေတောင်းဆိုချက်တွေကိုရေးသားထားတဲ့ပိုစတာတွေကိုကင်ဆောင်ခဲ့ကြပြီးဘရာဇီးအစိုးရအနေနဲ့အစ္စရေးနဲ့မဆက်ဆံဖို့ကိုလည်းတောင်းဆိုပါတယ်။နိုင်ငံတကာခုံရုံးကနေအစ္စရေးရဲ့တိုက်ခိုက်မှုကိုရှုံချထားပြီးအပြစ်ခတ်ရဖို့ချမှတ်ထားတာကိုလေးစားလိုက်နာပြီးချက်ချင်းအပြစ်ရဖို့လိုတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ခလီယာနာနီဗက်ကွန်ကက်ဖ်ကပြောပါတယ်တင်းလင်းလာနေကစတင်တဲ့ G20 အစည်းအဝေးကိုကမ္ဘာကောင်းဆောင်တချို့တက်ရောက်နေကြပြီးဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကအဖွင့်ပင်ကွန်းပြောကြားခဲ့တာမှာစာနာရိတ်ခါရှားပါမှုတိုက်ဖျက်ရေးကိစ္စကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တရုတ်နိုင်ငံမှာထိမ့်သိမ်းခံထားရတယ်လို့မကြာသေးခင်ကသတင်းတွေထွက်ပေါ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ခေါင်းဆောင်ဟာစေကူတမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့မှပဲပြောဆိုလိုက်ပါတယ်
။緬甸民族民主同盟军的领导人彭德仁此前申请来中国看病。
MNDA အဖွဲ့ခေါင်းဆောင်ဦးဖုံတာရှင်ဟာတရုတ်နိုင်ငံမှာစေကူတဖို့ခွင့်တောင်းခဲ့တာဖြစ်ပြီးအခုအခါစေကူတမှုခံယူနေပြီးပြန်လည်နလန်ထူလာနေပြီလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်တန်းကဒီကနေ့ပီကင်းမြို့တော်မှာပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်လာရှိုးမြို့ကနေဆုတ်ခွာဖို့တရုတ်နိုင်ငံကတောင်းဆိုထားတာကိုညှင်းဆန့်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးမှ MNDAA ခေါင်းဆောင်ဦးဖုံတာရှင်ကိုတရုတ်နိုင်ငံကထိန်းသိမ်းထားတဲ့ဆိုတဲ့သတင်းတွေလည်းနောက်ဆက်တွဲထွက်ပေါ်လာတာပါပြီးခဲ့တဲ့ဩဂုတ်လကဝါခေါင်းဆောင်အနေနဲ့တွေ့ဆုံအောင်မှာတရုတ်အစိုးရအထူးကိုယ်စားလှယ်ဒေရှိချွင်းက MNDA အဖွဲ့အနေနဲ့လာရှုမျိုးကနေဆုတ်ခွာပေးဖို့မလိုက်နိုင်ရင်အရေးယူမယ်လို့တတိပေးထားတဲ့အကြောင်းပြင်ပကိုပေါက်ကြားခဲ့တဲ့မှတ်တမ်းကိုကိုကာပြီးသတင်းတွေမှာဖော်ပြပါတယ်ဥဖုံတာရှင်နဲ့ရောမိသားစုနဲ့ပါရင်းနှီးသူတိုင်းရင်းသားခေါင်းဆောင်တူကတော့မကြသေးမီခင်တီဆက်သွယ်ရပြီးလွတ်လွတ်လပ်လပ်စကားပြောခွင့်ရခဲ့တယ်လို့ VOA ကပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုမှသတင်းသုံးနေထိုင်ပြီးမြန်မာနိုင်ငံကိုခေတ္တပြန်ကြွသွားတဲ့ဆရာတော်ဥပညာဇောတာကိုစစ်ကောင်စီကရန်ကုန်မြို့စော်ပွားကြီးကုန်းမှာနိုမလာ73ရင်းနေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဆရာတော်နဲ့နှိစက်တဲ့တံဃာတော်တွေက VOA ကိုအတည်ပြုပါတယ်။နှစ်ဇောလို့လူသိများတဲ့အမေရိကန်နိုင်ငံသားဆရာတော်ဥပညာဇောတာဟာအမေရိကန်ပြည်ထောင်စုဘက်ဖလိုမြို့မြစ်တာပါရမီကျောင်းတိုင်မှာသတင်းသုံးနေထိုင်တဲ့ယဟန်တပါလည်းဖြစ်ပါတယ်။ Washington DC မြန်မာတန်ယုံကနေတရားဝင်ဗီဇာလျှောက်ထားပြီးမြန်မာနိုင်ငံကိုကြွသွားခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်နွယ်ခွေစံပြကြေးရွာပညာပါရမီကျောင်းတိုင်အနန္တမြစ်တာသုံးတပ်ကျောင်းတော်ကြီးနဲ့အနန္တမြစ်တာပါရမီသိန်းကျောင်းတော်ကြီးဆောက်လုပ်လူဒန်းနဲ့ပနဲ့ရိုက်တင်မင်္ဂလာပွဲအခမ်းအနားအတွက်မြန်မာနိုင်ငံကိုသာသနာပြုခီးအဖြစ်သွားရောက်တာဖြစ်တယ်လို့ဆရာတော်နဲ့နှိစက်တဲ့တက္ကရာကမတွေကလည်းပြောပါတယ်ဆရာတော်ရဲ့ Facebook စာမျက်နှာမှာလည်းတိန်နုတ်ကမ္မဝါရွတ်ဖတ်နေကြတာပနဲ့တင်မင်္ဂလာအခမ်းအနားကျင်းပနေတာတွေကိုနောက်ဆုံးတင်ထားတာကိုတွေ့ရပါတယ်အခုချိန်ထိဆရာတော်ဥပညာဇောတာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်ဘလို့အမှုတွေနဲ့တရားစွဲဖို့ရှိတယ်ဗမာထိန်းသိမ်းထားတယ်ဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးအမေရိကန်နိုင်ငံသားဖြစ်တဲ့ဆရာတော်ထိန်းသိမ်းခံရတဲ့နဲ့ပတ်သက်လို့သက်ဆိုင်ရာအမေရိကန်တန်ရုံတာဝန်ရှိသူတွေကိုဆက်သွယ်အကြောင်းကြားထားတယ်လို့လည်းဆရာတော်နဲ့နှိစက်တဲ့တန်ခါတော်တွေက VOA ကိုမိတ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးလှရှားသူ45ယောက်ကိုနိုင်ငံတော်ကိုနောက်ဆက်ဖြတ်စည်းမှုနဲ့ဟောင်ကောင်တရားရုံးကထောင်ဒဏ်10နှစ်အထိပြစ်ဒဏ်ချမှတ်လိုက်ပါတယ် တရုတ်အစိုးရပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေအရအကြီးဆုံးအမှုဖြစ်တဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အမှုကိုအဆုံးသတ်စီရင်လိုက်တာလည်းဖြစ်ပါတယ်တက်ကြွလှုပ်ရှားသူတွေဟောင်ကောင်အစိုးရလုပ်ငန်းတွေလက်ပတ်လို့မရအောင်စီစဉ်လှုပ်ဆောင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးတွတ်ထွက်အောင်ဖိအားပေးတဲ့အပြင်အစိုးရအသုံးစရိတ်တွေကိုပိတ်ပင်တဲ့အတွက်လွှတ်တော်အမတ်တွေကအများစုရဖို့ကြိုးစားနေတယ်လို့အာဏာပိုင်တွေကဆွဆွဲပါတယ်2020ပြည်နှစ်တရုတ်အစိုးရပြဋ္ဌာန်းခဲ့တဲ့အမျိုးသားလုံခြုံရေးအောက်မှာဥပဒေအောက်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကနေနှင်းခဲ့ပြီးနိုင်ငံတော်အာဏာကိုနောက်ဆက်ဖြည့်ဆည်းဖို့ပူးပေါင်းကြံစည်တဲ့ဆွဆွဲချက်တွေနဲ့ဒါစင်နဲ့ချီတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုထောင်ဒဏ်ပစ်ပေးခဲ့တာဖြစ်ပါတယ
်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကလူမျိုးရေးတင်းမာမှုနဲ့မငြိမ်မသက်ဖြစ်နေတာကိုထိန်းသိမ်းဖို့စစ်တပ်ကအရန်တပ်ဖွဲ့9000ဆီလို့မဲ့အကြောင်းအိန္ဒိယစစ်တပ်ကပြောပါတယ်။ဒီသတင်းပတ်အတွင်းအဒီကယုံနဲ့မိရှုဖြက်စီးမှုတွေထပ်မံပေါ်ပေါက်ခဲ့ပြီးတဲ့နောက်လူ16ယောက်သေဆုံးခဲ့ပြီးတဲ့အခါမှာအိန္ဒိယစစ်တပ်ကလုံခြုံရေးတွေကိုတိုးချထားတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်ကြားမဏိပူရပြည်နယ်ထဲမှာကတဲ့လူမျိုးတွေနဲ့တောင်ပေါ်တိုင်းရင်းသားတွေအကြားအဒီကယုံဖြစ်ပေါ်ခဲ့ပြီးပြီးခဲ့တဲ့နှစ်ပိုင်းအတွင်းလူမျိုးရေးတင်းမာမှုနဲ့အကြမ်းဖက်မှုတွေပေါ်ပေါက်နေခဲ့ပါတယ်လက်နက်ကိုင်ပုံကံမှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြားလူ250လောက်သေဆုံးပြီးလူပေါင်း6000လောက်အိုအိမ်မဲ့ဖြစ်ခဲ့ရပါတယ်ပြီးခဲ့တဲ့အပတ်ကကူကီအမျိုးသမီးတယောက်ကိုမိရှုတပ်ဖြတ်ခဲ့တယ်ဆိုပြီးကတဲ့စစ်သွေးကြွတွေကိုအပြစ်တင်ရင်တင်းမာမှုတွေတကြော့ပြန်ပေါ်ပေါက်ခဲ့တာပါကူကီစစ်သွေးကြွအဖွဲ့ကဒေသခံရဲစခန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ကူကီစစ်သွေးကြွအဖွဲ့ကအဖွဲ့ဝင်10ယောက်သေဆုံးခဲ့ပြီးအရသားတချို့လည်းအပြစ်ခံခဲ့ရပါတယ်လွတ်တော်အမတ်တင်တဲ့ဝန်ကြီးတွေရဲ့နေအိမ်တွေကိုမိရှုလူရဲမှုနဲ့လူဒါဇင်လောက်ကိုလည်းဖမ်းပြီးခဲ့တဲ့ဒီနေ့ပတ်ကအိန္ဒိယရဲတပ်ဖွဲ့ကဖန်စီခဲ့ပါတယ်မကြသေးခင်ကပေါ်ပေါက်ခဲ့တဲ့တပ်ဖြတ်မှုတွေကိုစန့်ကျင်ပြီးညမထွက်ရကာဖြူအမိန်ကိုစန့်ကျင်တဲ့ယာနဲ့ချီတဲ့လူတွေကိုလည်းလမ်းပေါ်ထွက်ရက်ဆက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မှုကျော်နဲ့အတူတင်ပြပေးကြရတာပါခင်ဗျာ View American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဦးဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရှိတဲ့တရုတ်စစ်ပွဲရေးလုပ်ငန်းတွေအတွက်စစ်ကောင်စီကအကာအကွယ်ပေးနေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကစီမံကိန်းတွေရှိရာကြောက်ဖြူမှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်လိုက်ကြောင်းဒေသခံတွေကပြောပါတယ်ကြောက်ဖြူမှာစစ်ကောင်စီလုံခြုံရေးတိုးမြင့်လိုက်တဲ့တချိန်ထဲမှာပဲစစ်ဆေးမှုတွေနဲ့အဖမ်းအဆီးတွေလည်းရှိနေတယ်လို့မြို့ကန်တွေကပြောပါတယ်ရခိုင်ပြည်နယ်ကစီးရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြပေးပါပါခင်ဗျာ
ရခိုင်ပြည်နယ်ကတောင်ကုန်း၊ကွာ၊အန်းနဲ့မောင်နှံမြို့နယ်တွေကိုအာရခတပ်တော် A ဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဒီကနေ့အထိပြင်းထန်နေပါတယ်။ရခိုင်တောင်ပိုင်းကတိမ့်ပိုက်ရန်ကြန့်ရှိနေသေးတဲ့မြို့နယ်၄ခုတွေကတောင်ကုန်းနဲ့ကွာမြို့နယ်နှစ်ခုကို AA ဘက်ကထိုးစစ်ဆင်နေတာဖြစ်ပြီးစစ်ကောင်စီတပ်စခန်းတချို့ကိုတိမ့်ပိုက်ထားပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုရခိုင်တောင်ပိုင်းတိုက်ပွဲတွေဇက်တိုက်ပြင်းထန်နေလာတာကြောင့်တရုတ်စီမံကိန်းတွေရှိနေတဲ့ကြောက်ဖြူမြို့နယ်မှာလည်းစစ်ကောင်စီကလုံခြုံရေးတိုးမြင့်ပြီးတော့ဖမ်းဆီးစစ်ဆေးတာတွေလှုပ်ဆောင်လာတယ်လို့မြို့ကန်တွေကဆိုပါတယ်။မနေ့ညနေပိုင်းကလည်းကြောက်ဖြူဒေသခံလူငယ်တို့ကိုစစ်ကောင်စီကဖမ်းသွားတယ်လို့မြို့ကန်တို့ကပြောပါတယ
်။လုံခြုံရေးအနေထားကတည်းကမြို့ပေါ်မှာသူမသိခံလို့ရှိရင်တခါဟိုလိုက်ဖမ်းဆီးမှုတွေရှိတာပေါ့နော်။မနေ့ကညကလည်းနှစ်ယောက်ဆွေးခေါ်တာကောင်းလင်းနေရအတူစစ်စစ်တာဟုတ်တယ်တော့ညာဆိုရင်တော့ခါဟိုအတက်နဲ့ဆုံးအပြင်ကိုမထွက်လာတော့အကုန်ဆုံးပေါ့နော်အဲအဲ့လိုတွေ့လို့ရှိရင်တော့သူစစ်စစ်မင်းညာတွေအသင်ခါလို့ရှိရင်အဲ့လိုရှိခေါ်တော့ရဲအဲလူကြီးပိုင်းတွေဆိုရင်တော့တိုက်တာသူကအဲကောင်းဟိုအလေးဟိုအရင်မယူဘူးပေါ့နော်အဲလူငယ်ပိုင်းတွေအဲအဲလူငယ်တွေလူလာပိုင်းတွေအဲ့ဒါကြမ်းနေပူတယ်ဒီနောက်ခရင်တတိုင်းချစ်ချင်းမြင်ညံ့တာပေါ့နော
်အခုလိုဖန်ဆီးစစ်ဆေးမှုတွေများလာသလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အခြေအနေတွေကြောင့်ငွေကြေးတက်နိုင်တဲ့မြို့ခံတော်တော်များများကတော့နေရက်ဆွန့်ခွာပြီးတော့ပြည်မဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်မြို့တွင်းမှာရှိနေသူတွေအနေနဲ့လည်းလုံခြုံရေးကျန်းမာရေးအဆအအရာရာစိုးရိမ်နေရတယ်လို့မြို့ခံတော်ကပြောပါတယ်
ကြောက်ဖြစ်ဆိုလို့ရှိရင်စစ်ပွဲကတော့ဤတစ်ထက်ဤလာတာပေါ့နော်ဤရင်ဖြစ်ရင်လေမြန်မြန်ဖြစ်လို့ပဲပြည်သူအနေနဲ့တရားအနေနဲ့ကတော့ညောအရင်မြန်မြန်ပြီလေမြန်မြန်အေးချမ်းပြီပေါ့နော်အဲ့လိုပဲအဲ့လိုပဲခံယူထားတယ် ့ဟိုမျိုးပေါ်မှာနေကိုယ်ဤမှာပဲကိုနေရတာဒီနေ့ဝင်လာမလဲပေါ့နော်ညချုံနေဒီနေ့အချစ်ချစ်ဆေးလာမလဲတူလီမဟုတ်တယ်ဟိုတယောက်ယောက်ကများအဲ့လိုအမောတခုလုပ်ပြီးရင်အဲ့လိုဟိုကြောက်တော့မလားအဲ့လိုတော့တွေးမိတာပေါ့နော်ညာညာဆိုနေ
ဒါအပြင်ကြောက်ဖြူမျိုးနယ်ကမျိုးဝင်မျိုးထွက်တွေကိုလည်းစစ်ကောင်စီကပိတ်ထားသလိုစားတောက်ကုံတွေကိုလည်းကန့်သက်ထားတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့လည်းသူကဆက်ပြောပါတယ
်။အဲကြောက်ဖြူမှာတကစားဝတ်နေရတာကနေနေကြက်ကြက်တေးတေးတော့အရှင်နေရတာကြက်ကြက်တေးတေးတော့ဖြစ်နေတယ်။အဲပြီးရင်ဟိုလမ်းပန်းဆက်တယ်ဆိုရင်လည်းဟိုခက်ခက်ခက်ခက်ပေါ့နော်။အဲဒါကဟိုဟွာပေါ့ပိုက်ဆိုးထားတဲ့နေရာလေးကိုကြရင်လည်းဟိုသူဒီမှာခွင်းတောင်းပြီးရင်လည်းဖြတ်ကျော်ရရဲ့တခါတလေလေဖြတ်ကျော်ခွင်းမပေးဘူးပေါ့နော်အဲစားကုန်တယ်အစားကုန်တယ်ဆိုရင်လည်းဟိုမြို့ပင်ကိုလုံးဝအပြင်ကိုမထွက်ရဘူးပေါ့နော်အဲမြို့တွင်းမှာပဲအဲ့လိုမြို့တွင်းမှာလည်းတခါတလေအဲ့လိုအိမ်တွေမှာကြရင်အော်နေလေတို့လောင်ထားထားတို့လောင်ထားအဒီကိုတွေ့တော့ဟင်ကလေးဒူဒီကအဖမ်းစီအညစ်ယူပါနေ
ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်ထားကြောင်းအေအေဖွဲ့ကပြောဆိုထားပါတယ်။ကြန့်ရှိနေသေးတဲ့ရခိုင်ပြည်နယ်မြို့နယ်ခုနှစ်ခုကအန်းတောင်ကုတ်ကွားနဲ့မောင်တော်မြို့နယ်တွေကိုအေအေဘက်ကတိုက်ခိုက်နေဆဲဖြစ်ပြီးအများစုကိုထိန်းချုပ်ထားနိုင်ပြီလို့လည်းအေအေအဖွဲ့ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။ရခိုင်ပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုကိုစံကျော်ကတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရှမ်းပြည်နယ်တွင်းစစ်ကောင်စီကလမ်းနေပိတ်တဲ့အတွက်ဒေသခံတွေအခက်ကြုံနေရတဲ့သတင်းကိုလည်းပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသနဲ့ကင်အဖွဲတွေထိန်းချုပ်ထားတဲ့နယ်မြေတွေနဲ့ဆက်သွယ်ထားတဲ့အဓိကလမ်းတွေကိုစစ်ကောင်စီကမကြသေးခင်ကစပြီးဇက်တိုက်ဆိုသလိုကန့်တတ်ပိတ်ဆို့နေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုင်းရယ်လာရှိုလမ်းကိုစစ်ကောင်စီကပိတ်ဆို့ခဲ့ပြီးအခုနောက်ထပ်တောင်ကြီးမိုင်းကင်လာရှိုလမ်းကိုပိတ်လိုက်တာကြောင့်ဆက်သုံးစီရှားပါမှုအပါအဝင်အခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမခင်လေးကပြောပြပေးပါဦးခင်ဗျာ။
ကိုကန့်တဲ့ MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကလာရှူမြို့နယ်တော်လိုင်းတက်တွေဝင်းရံထားတဲ့တရုတ်နယ်ဆက်ကမူဆေမြို့တို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းမှန်သမျှကိုစစ်ကောင်စီကဒီရဲ့ပိုင်းထဲမှာတစ်ခုပြီးတစ်ခုဖြတ်တောက်ပိတ်ဆို့နေပါတယ်။အခုတောင်ကြီးမိုင်းကင်လာရှူလမ်းကိုစစ်ကောင်စီဘက်ကပိတ်လိုက်ကြောင်းကုံစီနဲ့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေသူတို့က VOE ကိုခုလိုပြောပါဗျာ။ဒီက
ပါပဲ။ဒါပေမဲ့ဒီကနေဟိုအဝင်ထွက်ပြီးလို့ကွန်ဒီယိုဒီယိုဒီယိုပြင်တော့ရပါလား။တချို့ကလည်းလေဒီဟိုမေဂန်အနေဖြစ်တယ်တပေါ်မှာဖြစ်ပြီးပြင်နေတဲ့ပါရှင်ပြေးဖြစ်တယ်။ဒီလိုလုံးဝပိတ်ထားတာတော့လာရှိခဲ့သွားမယ်ဆိုတော့လုံးဝကိုမဖြစ်ပါဘူး။မိုင်းနိုင်ရင်မိုင်းဒီကအဓိကမိုင်းနိုင်ကြီးအကုန်ပိတ်တယ်။ဒီအချို့ကမှလည်းကွန်ဒီယိုဒီယိုဒီယိုချက်ပြီးဖြတ်ပြီးတော့သွားတယ်ဓာတ်ဆက်စီတယ်။ဒါနဲ့ဆက်တက်နေပြီးရစီမဆက်တက်နိုင်ဘူးလေ။ဒီလိုအကုန်လုံးကိုစီးရစီရတယ်ဟိုတကယ်လို့စစ်တပ်ကြီးကနေပြည်ရဲ့နေတဲ့အမန်ဒီစစ်တပ်ကနေဒီလိုရောက်သွားလို့ဆိုကြတော့အမန်ဒီရဲ့ဒီစစ်တပ်ရှိတဲ့စစ်တပ်ကမှမဒီမှာမပေါ့ဘူးသူတို့ကပြည်ရဲ့က
မန္တလေးလာရှူဒါမှမဟုတ်တောင်ကြီးလာရှူကိုမဖြစ်မနေသွားရတဲ့ကားဆိုရင်တော့ကုံစီနဲ့ဆက်သုံးစီအပေါ်တင်ဆောင်တာတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့မိုင်းကင်ဒေသခံတချို့က VOE ကိုပြောပါတယ်တချို့ကလည်းတင်လာတဲ့ပစ္စည်းမှန်သမျှစစ်ကောင်စီဂိတ်မှာတင်စီခံရတယ်လို့လည်းပြောကြပါတယ်အောက်ပိုင်းကနေဆက်သုံးစီမလာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကမြို့အများစုမှာဆက်သုံးစီအခက်အခဲဖြစ်နေကြပါတယ်။တရုတ်နယ်ဆက်ကဝင်တဲ့စီကိုဈေးကြီးပေးဝယ်နေရတယ်လို့လည်းမူဆယ်ဒေသခံတို့ကပြောပါတယ်
။ဒီတိုင်းလည်းဖွင့်တော့ဖွင့်ပေးတယ်ဒါမှမဟုတ်တရီသာကောင်ဓာတ်ပြီးရောဒီဆယ်ရောဒီကဘာပဲကြဆို။အဲလျောင်းခိုင်းပေါ့ဗျာတော့အဲ့လိုမျိုးပေါ့။ဒီဆယ်တော်မှပို့ဘူးတောင်းနေနဲ့ရှာခက်သေးတယ်။ဒီကာလမားတွေကတော့ဒါသူ့ဟာနဲ့သူအိုင်တိန်ကြီးတို့ဟွာတို့ပုတ်ခိုင်တို့အဲ့ရနေပဲဆက်ခဲ့ကြပါလေ။
မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမစခင်လာရှိုးမျိုးကိုစစ်ကောင်စီတပ်တွေလက်မလွတ်ခင်ကတည်းကသွာလာဖို့ခက်ခဲနေရလဲဖြစ်ပါတယ်ဒီလမ်းကိုစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကအပိုင်းလိုက်ထိန်းချုပ်ထားတာဖြစ်ပြီးတော့မကြခဏဆိုသလိုလဲတိုက်ပွဲတွေရှိနေတာဖြစ်ပါတယ်ရှမ်းမြောက်ကနယ်စပ်ဂိတ်တွေမှာမြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပြီးမြန်မာဘက်ကိုအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံးချုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တ တရုတ်ကအထူးကြက်မှတ်ထားတာလည်းဖြစ်ပါရဲ့ရှင်
ရှမ်းပြည်နယ်အတွင်းစစ်ကောင်စီရဲ့လမ်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေအခက်ကြုံနေရတဲ့တည်ရင်ကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်နဲ့မန္တလေးတိုင်းအတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြကြပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်နေတယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကိုမြေပြင်ရောဝဟင်ကပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ CAPT ပခါတွေကြားဒေသခံတွေရဲ့နေအိမ်တွေမိရှုဖြစ်စည်းခံရတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ချင်းပြည်နယ်နဲ့မန္တလေးတိုင်းကစီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြပေးပါပါခင်ဗျာ
။နိုဝင်ဘာလ9ရက်နေ့ကနေစပြီးတော့ချင်းညီနောင်ဖွဲ့ကမင်းတပ်မျိုးနဲ့ဖလန်းမျိုးတွေကိုညီနောင်စစ်စင်ရေးတရက်အနေနဲ့မြို့သိမ်းတိုက်ပွဲဆင်နွှဲနေကြတာဒီကနေ့ဆိုရင်တော့17ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်။မြို့သိမ်းမှုပြင်ဆင်နေတဲ့မင်းတပ်မှာနေ့စဉ်လိုလိုတိုက်ပွဲတွေရှိနေပြီးတော့လေကြောင်းကနေပါပြစ်ခတ်တိုက်ခိုက်နေတာတွေရှိသလိုစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဆက်ပြီးတော့တိုက်ခိုက်နေကြပါတယ်။တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကနေမင်းတပ်မျိုးတွေကနေအိမ်တွေကိုမီးနဲ့ရှို့နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကမင်းတပ်မျိုးရဲ့အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အဲစစ်ကောင်စီတို့လိုသူနိုင်တဲ့နေရာနဲ့လှမ်းမီးရှို့တာမျိုးမီးပလစ်နဲ့ပေါက်တာမျိုးလုပ်တယ်အဲလက်နဲ့ကြီးနဲ့ပြစ်လို့လည်းတချို့မီးဆလောင်လာတယ်ရှိတယ်နေလုံကျွတ်တာတော့များတယ်ခင်ဗျ50 60နဲ့တရားဝန်းကျင်တော့ရှိမယ်တရားလက်ကျော်နိုင်တယ်အသေးချာတိကျတော့မသိရသေးဘူးเนาะအဲထိတွေ့မှုတွေတော့နေတိုင်းနေတိုင်းရှိနေတယ်လီကြောင်းလည်းနေတိုင်းနေတိုင်းရှိနေတယ်ခင်ဗျဟိုတဖြည်းဖြည်းနဲ့ဟိုသူတို့လည်းအဲ့လိုနေရာချင်းလာတယ်ဟိုအဲ့လိုမျိုးတော့ဖြစ်တယ်ဟိုစစ်ကောင်စီအတွက်ဟိုလိုပေါ့နေရာချင်းကျုံလာတယ်တွားလို့လာလို့မလွယ်တော့တဲ့ခြေနေမျိုးတဖြည်းဖြည်းဖြစ်လာနေပါတယ်တဖြည်းဖြည်းပဲကျွန်တော်တို့တောက်လျှောက်ထိတွေ့တဲ့ပွဲမှုတွေတောက်လျှောက်ဖြစ်နေပါတယ်မြို့ကလည်းမြို့အနှံ့မှာပဲမြို့ပေါ်မှာဒီဆေးနေရာကြော်ကြော်လောက်ကိုစစ်ကောင်စီတပ်ဆွဲထားတာရှိတယ်အဲတခုပြီးတခုတိုက်ယူနေတယ်ပေါ့နော်အဲ့လိုမျိုးအချိန်မှမန်သေးနဲ့ဖြစ်သွားနေပါတယ်ဖြစ်ပွားနေတယ်ပေါ့နော်ထိတွေ့မှုတွေကတော့ဟုတ်ကဲ့ပ
ါချင်းပြည်နယ်မှာတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မရှိပါဘူး။ချင်းညီနောင်အဖွဲ့မှဇိုမီဖက်ဒရယ်အစည်းအရုံးချင်းမျိုးသားအဖွဲ့ချုပ်ချင်းမျိုးသားကောင်စီမင်းတပ်မရာနယ်မြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်ချင်းလန့်ကာကွယ်ရေးတပ်ဖွဲ့နဲ့မတူဘီတပ်မဟာတပ်တို့ပူးပေါင်းပြီးတော့မင်းတပ်နဲ့ဖလန်းမျိုးတွေကိုတပြိုင်နက်တည်းတိုက်ခိုက်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမန္တလေးတိုင်းမြင်းကြံမြို့ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။နိုမာလာစနေရနေ့ကနေစပြီးတော့မြင်းကြံမျိုးနဲ့တမိုင်ကျော်ဝေးတဲ့ကူရွာကွန်ဆိုင်နဲ့ခြေစေးရွာတွေဘက်ကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာပါစစ်တပ်ဘက်ကမြေပြင်ကရောဝေဟင်ကပါရဟတ်ရင်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေကနောက်ဆုတ်ပေးထားရတဲ့အခြေအနေမှာရှိနေပြီးတော့နှစ်ဖက်စည်းရေးတင်းမာနေပါတယ်နိုမာလာ18ရက်နဲ့နိုမာလာ18ရက်နေ့တွေမှာတော့ကွန်ဆိုင်ကြီးရွာကနေအိမ်တွေကိုစစ်ကောင်စီကဝင်ရောက်ပြီးတော့မီးရှို့တယ်လို့မြင်းကြံဒေသခံတဦးကလည်းအခုလိုပြောပြပါဗျ
။ဒီသူတို့ကလေရင်မနေ့ကလေရင်ပြစ်ကူလာတယ်ကွာ။ပြီးတော့ဒီဟောဘောဘာ။ဖက်ကြီးပြစ်ကူလာတယ်ကွာလက်နဲ့ကြီးနဲ့လည်းလှမ်းပြစ်တယ်ကွာ။အဲဟောင်းဟောင်းဝင်တာပေါ့နော်။အဲအိမ်နဲ့လည်းပြစ်တယ်။အဲဒါတော့ဒီကတော့ကြာဟိုဘာပေါ်အချိန်မှာသူတို့ကြားတက်ထိုးတယ်တက်ပြီးတော့ကြားတက်ထိုးတယ်ထိုးရတော့ဒီဘက်ကလည်းပြောရှိရမယ်ပြန်ခံတော့ကြတော့တက်သူတို့ပြန်လှန်သွားတယ်ကြတော့သူတို့ကလည်းဒီကြောင်းတို့နေနေရစလေးကြောင်းကမနည်းအထီလေးကြောင်းခဏလေးတော့လေးကြောင်းမလာဘူးဟိုဝင်းရင်းကြောင်းနောက်ဆုတ်ပြီးရတာမြေပြင်နေလေထားရဆိုရင်တော့နောက်ဆုတ်ပြီးရတာအကြောင်းမရှိဘူးကျွန်တော်တို့ဒီတော်လိုင်းရေးဖွဲ့တွေကခြေသေးရတွေကနေပြီးတော့ဆုတ်ပြီးရတယ်ဘာဆုတ်ပြီးရတဲ့အချိန်မှာမနည်းကဟိုဘာပေါ်မနေ့ခင်မာတိုင်းဘာလို့ငါနာရူလောက်ခနေရသာပြီးမရှိရဒီကနေ့ကျော်တူလောက်ကြီးပြီးအောင်နေလုံးမယ်တက်ခုရဒီနေ့လည်းရှိရမနေ့ကလည်းရှိရနှစ်ရက်တော့ရှိ
စစ်တပ်ဘက်ကမြင်းကြံမျိုးမှာစစ်တပ်ထောက်ခံသူလို့လူသိများတဲ့တီတာယုမုံအပြင်အမှတ်3ရပ်ကွက်ဥက္ကဋ္ဌကိုရိုင်ဦးဆောင်ပြီးတော့ကျေးရွာတွေဘက်ကိုစစ်ကြောင်းထိုးနေမြေရှင်းလင်းနေတာဖြစ်ပါတယ်တစ်ဖက်မှာလည်းမြင်းကြံမျိုးအခြေဆိုင်ကာကွယ်ရေးအဖွဲ့တွေအပြင်မြင်းကြံတပ်ရင်းခုနှစ် drone ဖွဲ့တွေနဲ့သခိုင်းတိုင်းက drone ဖွဲ့တွေပူးပေါင်းပြီးတော့စစ်တပ်စစ်ကြောင်းကိုခုခံကာကွယ်နေပါတယ်ခြေစေးရွာနေအိမ်နေမိရှုခံရတဲ့နေရေအတွက်ကိုတော့အတိအကျမသိရသေးသလိုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့စစ်တပ်ရဲ့အာဘော်တွေကိုအမြဲဖော်ပြလေးရှိတဲ့လူမှုကွန်ရက်တွေမှာတော့ကုတော်ကွန်ဆိုင်ခြေစေးရွာတွေကိုနေမြေရှင်းလင်းပြီးတော့ကွန်ဆိုင်ကျေးရွာဆိုင်ပုံးနဲ့အတူကွန်ဆိုင်ကျေးရွာဆိုင်ပုံးနဲ့အတူလက်နက်ကင်ဆောင်ထားတဲ့ပြူစောထီတချို့ရဲ့ပုံတွေကိုလည်းဖော်ပြနေပါတယ်။စစ်ကောင်စီဘက်ကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေဟာကာကွယ်ရေးတပ်တွေရှိနေတဲ့ဒေသတွေဖြစ်တဲ့အတွက်နေမြေရှင်းလင်းဆောင်ရွက်နေတယ်ဆိုတာကိုသတင်းထုတ်ပြန်လေးရှိပါရဲ့ရှင်
ချင်းပြည်နယ်နဲ့မန္တလေးတိုင်းတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဣသရေလမှာခံဖို့အမည်စီးရင်တင်သွင်းထားသူအပေါ်တုံ့ပြန်ချက်တွေကိုတင်ပြပေးကြပါမယ်။ဂျော်ဒန်မြစ်အနောက်ဘက်ကန် West Bank မှာအခြေချနေထိုင်နေကြတဲ့ဂျူးတွေကဒေါ်နယ်ထရမ့်သမ္မတပြန်ဖြစ်လာတာအပြင် Mike Huckabee ကိုဣသရေလဆိုင်ရာအမေရိကန်သံအမတ်အဖြစ်ခန့်အပ်တာကိုကြိုဆိုလိုက်ကြပါတယ်။ကာဇာဒေသမှာလည်းနယ်မြေသိမ့်ပိုက်ပြီးအခြေချနေထိုင်မှုမျောလင့်ကြောင်းသူတို့ကပြောကြပါတယ် VOA သတင်းတောက် Linda Grestein West Bank ကနေသတင်းပေးပို့ထားတာကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
West Bank မြောက်ဘက်ကကီတိုမင်မှာ1980ခုနှစ်တွေတုန်းကဂျူးတွေစတင်အခြေချနေထိုင်လာတာပါအဲ့ဒီအချိန်တုန်းကတခြားဂျူးမိသားစုတွေနဲ့အတူဒနီလာဝိုက်ဆာသူကလေးတွေနဲ့ယာယီတဲထိုးနေထိုင်ရပြီးတော့တောက်သုံးရေလဲစနစ်တကျအသွေးတန်းထားတာမရှိသေးပါဘူးခုခါမှာတော့ West Bank ဒေသတစ်ခုလုံးကိုသိမ်းပိုက်ပြီးဂျူးတွေအခြေချနေထိုင်နိုင်အောင် American ရွေးကောက်ခံသမ္မတ Donald Trump ကလက်ခံမှုသူကမျှော်လင့်နေပါတယ်
who says to him, I'm going to give you a present. I will give you
a ဆောင်တစ်ခုပေးမယ်ဆိုပြီး American သမ္မတကပြောဥပပါတယ်။နေမြေပိုင်ဆိုင်ခွင့်ပေးမယ်ဒါပေမဲ့အလုံးဟာကိုဟာလို့ဆိုရလောက်အောင်ပြည့်ပြည့်စုံမှာတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့ Abraham ကိုဘုရားသခင်ကဂရီပေးထားလို့ပါ
။ Israel ပဏာယီဝင်ကြီး Business Smart Greek လဲ Kidman မှာနေထိုင်ပါတယ်။2025ခုနှစ်မှာ Israel ဟာ West Bank ဒေသ60ရာခိုင်နှုန်းနေမြေဖြစ်တဲ့ Area C လို့ခေါ်တဲ့နေမြေကိုသိမ်းပိုက်နိုင်မယ်လို့သူကခန့်မှန်းပါတယ်။အဲ့ဒီဒေသမှာဂျူးရွှေပြောင်းဝင်ရောက်သူ5သိန်းကျော်နေထိုင်ပါတယ်။ပါလက်စတိုင်းနှစ်သန်းခွဲကတော့ပါလက်စတိုင်းအာဏာပိုင်တွေတစ်စိတ်တစ်ပိုင်းဒါမှမဟုတ်အလုံးစုံထိ ंछ ုပ်ထားတဲ့ West Bank က Area A နဲ့ B မှာနေထိုင်ကြပါတယ်။အငင်းပွားစရာဖြစ်တဲ့နေမြေတွေကို Israel ကသိမ်းပိုက်ဖို့ဟာ Trump အစိုးရပထမသက်တမ်းအတွင်းအရှိအလယ်ပိုင်းဆိုင်ရာမူဝါဒထဲမှာပါဝင်ပါတယ်။ဂိုလန်ကုန်းမြင့်ကို Israel ကထိ ंछ ုပ်ဖို့ကိုလည်းအတိအမှတ်ပြုထားတာပါ။Donald Trump အဆိုပြုထားတဲ့ Israel ဆိုင်ရာ American သံမတ် Mike Huckabee ဟာ West Bank မှာဂျူးတွေချစ်ချနေထိုင်နေအောင်ထောက်ခံလာခဲ့သူဖြစ်ပါတယ်။ဒါအပြင်ဒီပိုင်ဆိုင်တဲ့နေမျိုးတွေကိုဂျူးတွေပြောသလိုကျန်းစာလာနာမည်တွေအတိုင်း Judea နဲ့ Samaria စသဖြင့်လဲသူကခေါ်ပါတယ်
။ Five recognized Judea and Samaria as
Judea နဲ့ Samaria ကို Israel ရဲ့အစိတ်ပိုင်းအဖြစ်အတိအမှတ်ပြုပါတယ်။ Judea နဲ့ Samaria မှာလူတွေသိထားတဲ့အရေးအတွက်ထက်ပိုပြီးဂျူးအများပြနေထိုင်ကြတယ်ဆိုတာကိုသိကြဖို့အရေးကြီးဆုံးလို့ထင်ပါတယ်။အရေးအတွက်အတော်များပြီးဒီဒေသဟာဣသရေလလုံခြုံရေးအတွက်လည်းအရေးကြီးတဲ့ဒေသပါ
။ West Bank မှာနေထိုင်သူတွေအပါအဝင်သုံးသက်သူတချို့ကတော့ဣသရေလအနေနဲ့နေမည်ချက်တွင်တိမ့်ပိုက်တာမျိုးကိုတဦးတည်းဆုံးဖြတ်မလုပ်နိုင်သင့်ဘူးလို့ထောက်ပြပါရယ်
။ If you really think that and I think
that ချောချာနေမည်စုံမနိုင်အောင်ဆောင်ရွက်တာဟာဣသရေလလုံခြုံရေးနဲ့အနာဂတ်အတွက်ကြောင်းလို့တကယ်ပဲယူဆရဲဆိုရင်အမေရိကန်အစိုးရနဲ့လည်းအခြေအနေညှိနှိုင်းဆောင်ရွက်ဖို့လိုပါမယ်
။တချို့အခြေချနေထိုင်သူတွေကတော့နေမည်ချက်တွင်တိမ့်ပိုက်တာကြောင်းမငြိမ်မသက်ဖြစ်လာမှာကိုစိုးရိမ်ကြပါတယ်
။ Anima fini si bad. Anima cloroxa chez ikrai.
နေမည်တိမ့်ပိုက်တာကိုလက်ခံပါတယ်။လူအများပြားလာရောက်နေထိုင်နေကြပြီဖြစ်တဲ့ဒေသမှာတကွဲတပြားစီပြန်ပြီးပြန့်ကျဲသွားတာမျိုးကိုတော့မလိုလားပါဘူး။ဒါပေမဲ့လက်ဝဲသမားတွေဒါကိုစန့်ကျင်ပါတယ်။ဒီလိုသဘောထားကွဲမှုတွေဟာကိုယ်အင်အားကိုချိနဲ့စေပါတယ်
။ဒနီလာဝိုက်စ်လိုရွှေပြောင်းချေချသူတွေကတော့ West Bank အတွင်းပိုင်းအထိနေမည်ထိုးပေါက်ချက်တွင်လိုတာပါ။ဒါအပြင်2005ခုနှစ်တုန်းကစွန့်ခွာလာရတဲ့ဂါဇာကမ်းမြောင်ဒေသမှာပါပြန်လည်အခြေချနေထိုင်နိုင်ဖို့သူတို့ကပြင်ဆင်ထားပြီးဖြစ်ကြောင်းလည်းပြောပါရခင်ဗျာ။
ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်တိဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဗီအိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ Line Meter နဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်း Radio အစီအစဉ်ကိုည9:00 နာရီကနေ 10:00 နာရီထိ Line Meter 19 kHz 1553ည Line Meter 25 kHz 1183ည line to meter 32 kHz 9335ရို့အပြင်ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုး line meter 190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနာရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ရှင်။
ပါရှင်တို့ခုနဆင်းနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့မြေကြီးဩဇာနဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါတဲ့အပြင်ကဘာတလွားခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်အခုပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ခင်ဗျာမြန်မာနိုင်ငံအညာဒေတာရဲ့ဌာနေမျိုးရင်းအရေးရအလေးကြအပင်ကြီးမျိုးဖြစ်တဲ့ထနောင်းမင်းတွေကိုအခုအခါမှာပင်စီအခေါက်တွေကိုခွာယူရောင်းချတာတွေရှိနေတဲ့အတွက်တင်းတက်တယ်လို့ဖြစ်နေပြီးအပင်တွေတည်ဆုံမျိုးတွန်းကုန်မာကိုစိုးရိမ်နေကြရပါတယ်ဒီအကြောင်းကိုခမောင်စိုးမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ပင်ကြီးမျိုးဖြစ်တဲ့ထနောင်းပင်တွေဟာအညာဒေသမှာတမာပင်မကြီးပင်ကုတ်ကိုပင်တွေလောက်မပေါ်များပေမဲ့နေရာတိုင်းမှာအနည်းငယ်စီတော့ပေါက်ရောက်ကြတာတွေ့ရပါတယ်။နှွေထနောင်းစောင်းမကြီးမိုးစရက်လူတောင်အရက်စာကျိုးလေးနဲ့ခေါ်ကြလေရှိပြီးပူပြင်းတဲ့နှွေရာသီမှာနေပြောင်းမထိုးအောင်တစ်ကိုင်းတစ်ရွက်တွေကထီမိုးတလို့အုပ်ဆောင်ပေးထားပါတယ်။နှွေရာသီမှာအပင်တော်တော်များများအရွက်ကျွေလေးရှိပေမဲ့ထနောင်းပင်ကတော့အရွက်နုစိမ့်စိမ့်လေးတွေနဲ့ကြံရစ်နေပါတယ်။ဒါကြောင့်ကျေးရွာတော်တော်များများမှာထနောင်းပင်ခြေရင်းပတ်လည်မှာဝါကုတ်ပြစ်အဝိုင်းလေးတွေထိုးထားပြီးနေ့လယ်နေခင်းအပူချိန်ပြင်းချိန်ရက်ရွာလူကြီးတွေကရက်ရဲရွာရေးဆွေးနွေးကြလေရှိပါတယ်။မုံရွာနယ်တစ်ပိုက်အပါအဝင်အထက်အညာဒေသတချို့မှာထနောင်းရွက်နုထနောင်းဘူးတို့ကိုအတုတ်တုတ်စားကြတဲ့ဓလေ့ရှိကြပါတယ်။ထနောင်းပင်ရဲ့ထူးခြားချက်ကစိုက်လို့ပြိုးလို့မလွယ်ဘူးပဲအသီးကိုစိတ်စားနွားစားမစင်စွရမှအပင်ပြန်ပေါက်ကြတာဖြစ်ပါတယ်။အခုတော့အဲ့ဒီလိုပေါ်ပေါ်များများမဟုတ်ကြပါပဲအညာဒေသမှာသာပေါက်လေရှိတဲ့ထနောင်းပင်တွေကိုပင်စီအခေါက်ခွာရောင်းဝယ်နေကြတဲ့အတွက်အပင်တွေကွယ်ပြောက်ကုန်မှာကိုစိုးရင်ရတဲ့အခြေအနေနဲ့ကြုံတွေ့နေကြရပါပြီ။တရင်နယ်လုပ်ငန်းမှာတွင်တွင်ကျဲကျဲအသုံးပြုကြတာ၊တစ်ခေါက်ဆိုးဆေးပြုလုပ်ကြတာ၊တောရက်ချက်ရမှာအသုံးပြုကြတာအပါအဝင်တချို့လက်မှုအသုံးဆောင်တွေမှာအခေါက်ကိုကျိုချက်အစေးရဖို့အတွက်ထနောင်းကောက်ကိုအသုံးပြုကြတာတွေ့ရပါတယ်။ထနောင်းကောက်ကိုပင်စီပတ်လည်အပြည့်ခွာလိုက်ရင်သင်းသက်သလိုဖြစ်ပြီးတဖြည်းဖြည်းနဲ့အပင်သေးသွားပါတယ်အဲ့ဒီလိုမဟုတ်ဘဲတချမ်းပဲခွာတာဖြစ်ဖြစ်အကန့်လိုက်ခွာတာဖြစ်ဖြစ်အပင်ရဲ့ဖြစ်စဉ်ကိုထိကိုက်ပြီးတက်တန်းပြေမရှင်သာနိုင်ပဲတဖြည်းဖြည်းနဲ့၆တွေလာကတက်တန်းတူတူနဲ့သေဆုံးသွားနိုင်ပါတယ်အဲ့ဒီလိုအရေးရာနှစ်ရှည်ပင်ကြီးဖြစ်တဲ့ထနောင်းကောက်ကိုခွာရောင်းချကြပြီမဲ့လဲဈေးကောင်းရလာတာတော့မဟုတ်ပါဘူးတပိဒါကိုအခုကာလပေါက်ဈေးတထောင်တော့မကျော်ပါဘူးတပင်ကိုအခောက်ခွာရင်အလွန်ဆုံးရမှခန့်မှန်း၅ပိဒါ၆ပိဒါတဲ့မကျော်ပါဘူးအဲ့ဒီလောက်တန်ဖိုးနဲ့ထနောင်းမင်တွေဟာအဖြစ်ဆိုးနဲ့ကြုံတွေ့လာရပါပြီ။ဒါကြောင့်ဒေသခံတွေကရောသက်ဆိုင်ရာတွေကရောအများဆုံးကာကွယ်ကြဖို့လိုအပ်ပါတယ်လို့အရင်ကမြေလက်ဒေသမှာအခြေစိုက်ပြီးသစ်ပင်စိုက်ပျိုးရေးနဲ့ပရဟိတလုပ်ငန်းလုပ်ကိုင်နေကြတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
။တကဘာလုံးနဲ့ရှင်ရင်တောင်မှပဲဒီမြန်မာနိုင်ငံအလဲပိုင်းကဒီမကွေးတိုင်းကအမမင်းဘူးတို့ပါလို့ဆိုလို့ရှိရင်ဒီရေနံကျောင်း6တို့ဆိုလို့ရှိရင်နှစ်စဉ်အင်မတန်မှအပူချိန်မြင့်မာတယ်ကျွန်တော်တို့အညာဒေတာမှဆိုလို့ရှိရင်ဒီထမ်းမင်းတို့မကြီးပင်တို့လောက်မများပေမဲ့လို့ဒီထနောင်းပင်ဟာလည်းအင်မတန်မှကိုအရေးပါပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နွားကျောင်းသားတွေစိတ်ကျောင်းသားတွေနောက်ခရီးတစ်ခုနဲ့တစ်ခုကြေးရွာတေးရွာနဲ့တေးရွာမြို့တွေကပြန်လာလို့ရှိရင်ဒီထနောင်းပင်လေးတွေရဲ့အောက်မှာနေလိုက်မယ်ဆိုလို့ရှိရင်တကယ်ရှင်အရေးရပြီးရောပေါ့နော်ရှင်ထဲမှာအေးမြစေပါတယ်လက်ရှိလူတွေကစင်ရဲကြက်တဲတာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီအခြားဥပမာအားဖြင့်ဒီထနောင်းကောက်ခွာမဲ့မိသားစုရဲ့ဝင်ကြီးကိုဒါဟိုတစ်ဖက်တစ်လမ်းနေပြီးတော့လဲဥမာရှာလို့ရပါတယ်ဘလူနီးနဲ့ရှာလို့ရတယ်လဲဆိုအညာဒေတာမှာဥမာနောက်ဆုံးတမာရွက်ခုပြီးတော့တမာရွက်ပြုတ်ပြီးတော့ရောင်းလို့ရတယ်နောက်တစ်ခုကကျွန်တော်တို့ဒီဘဲနွာတာတွေမြေဘဲလိုက်နွာတာတွေအခြားလုပ်ငန်းဥမာနောက်ချီပောက်တာတွေနောက်နွားချီကောက်တာတွေဒီလိုနီးလမ်းနဲ့လဲပြန်ရှာလို့ရပါတယ်ပေါ့နော်စာဝတ်နေရေးကြက်တဲခဲ့မယ်ဆိုရင်တောင်မှပဲဒီလိုအရေးရတဲ့အပေမျိုးကိုကိုယ်ကိုယ်တိုင်ကိုယ့်လက်နဲ့တတ်ပြတဲ့ဟာမျိုးမဖြစ်စေချင်ပါဘူး အခုလက်ရှိမှာကလူတော်တော်များများကဒီထနောင်းပင်တွေကိုအခောက်တွေခွာတယ်အခွင့်တွေခွာတယ်ဒီလိုခွာလိုက်လို့ရှိရင်ဒီတစ်ပင်တစ်ပင်ကသေးသွားမယ်ပေါ့နော်တစ်ပင်အခောက်ခွာတာတွေကအင်မတန်မှကိုအရေးကြီးတယ်သူတို့ရဲ့အမြင်တော့အခောက်လို့ပြောပေမဲ့လို့အပင်တစ်ပင်လုံးကကြာရင်သေးသွားတာဖြစ်တဲ့အတွက်ဒီတဘာဝပတ်ဝန်းကျင်ရှုတော့အရာကြည့်မယ်ဆိုရင်လို့ရှိရင်တစ်ခေါက်တစ်ခွာတာကိုတားမြင်ရမယ်ဒီတစ်တော်ဥတွေအရာပြစ်မှုအလိုက်ကိုထောင်ချတာတွေအထိလောက်တဲ့နယ်လို့မြင်ပါတယ်ဗ
ျအခုအခါထထောင်းပင်အများဆုံးအခွန်ခွာခံရတဲ့နေရာတွေဟာမကွေးတိုင်းအတွင်းမှာဖြစ်ကြပါတယ်ဝယ်တဲ့သူကလည်းပျောင်ပျောင်တင်းတင်းဝယ်ယူနေကြသလိုအခောက်ခွာရောင်းသူတွေကလည်းပျောင်ပျောင်တင်းတင်းခွာယူနေကြပါတယ်တစ်တော်ဌာနကနေကျေးရွာအုပ်စုတချို့မှာအရသာတွေကခန့်အပ်ထားတဲ့တောကောင်းဆိုတာရှိပေမဲ့အခုလိုတစ်ခေါက်ခွာတာကိုအေးအေးယူတာတွေမလုပ်ပဲထင်းကုတ်တစ်ခုတ်တာတွေကိုပဲအေးအေးယူတာတွေရှိတယ်လို့ဆိုပါတယ်။နောက်တစ်ခါခေတ်ကာလအချိန်ဤရဥပဒေစိုးမိုးမှုကိုကြက်ကြက်မက်မက်မလုပ်ရတဲ့အတွက်ထနောင်းခေါက်ခွာတာကိုသက်ဆိုင်ရာတစ်တော်ဌာနကလည်းဝင်းစင်းစစ်ဆေးတာမလုပ်ရဲပါဘူး။တကယ်တော့ထနောင်းမင်းဟာမြန်မာနိုင်ငံမှာရှေးအကြဆုံးအညာဒေသစစ်စစ်မျိုးရင်းတစ်ပင်တစ်ခုဖြစ်တယ်ဆိုတာရှေးစာဆိုတွေရဲ့ရာသီဘွဲကဗျာတွေထဲမှာထဲသွင်းဆတ်ဆိုတာကိုကြည်ချင်းအားဖြင့်သိရှိနိုင်ပါတယ်။အဲ့ဒီလိုဒေသမျိုးရင်းတစ်ပင်ဖြစ်တဲ့အတွက်ဒေသမျိုးရင်းချင်းငယ်တာဒကာတွေကလည်းနားခိုအိတ်တန်းတက်လေရှိတဲ့အပင်မျိုးဖြစ်ပါတယ်။အထူးသဖြင့်စူးထက်တဲ့အပင်ဖြစ်တဲ့အတွက်ကျင်းငက်တွေကညအခါအပင်မော်တဲ့ဖမ်းယူစားတောက်တတ်တဲ့မွေးသရွာတွေအလွယ်တကူတက်ဖို့ခက်ခဲတဲ့အတွက်လဲကျင်းငက်ဒီအတွက်အိတ်တန်းလို့အတိုက်ဖွဲ့တာအများဆုံးတစ်ပင်တစ်ပင်ဖြစ်ပါတယ်။ဒါကြောင့်ထနောင်းမေဟာအညာဒေသရဲ့ဂေဟဗီရစနစ်ကိုထိမ့်သိမ်းထားတဲ့ဒေသမျိုးရင်းအပင်ဖြစ်တဲ့အတွက်ဆက်လက်ထိမ့်သိမ်းဖို့လိုအပ်တယ်လို့မြေလက်ဒေသကတဘာဝပတ်ဝန်းကျင်အရေးပညာပေးဆောင်ရွက်နေသူတဦးကပြောပါတယ်။
ဒီဒေတာမျိုးရင်းနေရာတော့ကျွန်တော်တို့ထိန်းသိမ်းရမယ်ဒီမှာပါတာပေါ့နော်ထနောင်းမင်းတွေကိုခောက်ခွာရောင်းတာတို့ပါလို့ဆိုလို့ရှိရင်လည်းကျွန်တော်တို့အစီအမရှိတဲ့အပူပိုင်းဒေတာရဲ့ဒါမျိုးစိတ်တခုပဲလေဒါအခုလိုကာလမှာအရေးကြီးနဲ့ထိန်းသိမ်းဖို့လိုအပ်တယ်ဆိုတော့ဒီထနောင်းနဲ့ပတ်သက်ပြီးတော့အဲတခြားလူတွေတွေမဟုတ်ဘူးသရိစံနေနောက်ဒီပတ်ဝန်းကျင်ကြီးတစ်ခုလုံးတစ်ပတ်ပေးနေတဲ့ဆိုတဲ့ဟာမျိုးပေါ့နော်ဟိုအဲ့လိုအသီးစိတ်လေးနဲ့ကို့အနီးနားမှာရှိတဲ့ဥစားတွေကိုကာကွယ်နိုင်မယ်ဆိုလို့ရှိရင်တော့ဒါထိအောင်မယ်လို့မြင်ပါတယ်ကြီးငတ်တွေရဲ့သူတို့ရှင်သန်မှုပုံစံမှာဆိုလို့ရှိရင်တနောင်းကလွေရာသီမှာတော်တော်လေးကိုအေးမြမှုကိုပေးရဆိုတဲ့အနေထားမှာရှိတယ်ပေါ့လေတော်တော်များများကစာဘူးလောင်းလိုဟာမျိုးတွေတနောင်းမှာတိုက်ခွေတဲ့တွေ့ရနောက်တခြားပုံချွဲလိုဘုကလုံလိုဟာမျိုးတွေလည်းတွေ့ရတယ်ပေါ့လေတနောင်းရဲ့ရှိနေတဲ့ရွက်အနေထားသူစိတ်စိတ်လေးနဲ့အကုန်လုံးကိုလောင်းအောင်ကာထားတဲ့ပုံစံမျိုးဖြစ်နေတော့နေအောင်ကြီးရတော့၎င်းလေတိုက်တယ်ဆိုလို့ရှိရင်လည်းသူ့ရဲ့လေတန်းဒီနေတန်းနော်မိုးဆိုလို့ရှိရင်တော့တောင်းတောင်းမိုးကဟိုမိုးစက်မပေါက်လေးကြာရင်တော့ထနောင်းပင်အောက်ကကျွန်တော်လွတ်တယ်ပေါ့နော်ထနောင်းကြီးရဲ့ပုံစံကတောင်းတောင်းယုံဥရုတန်လေးကိုခံနိုင်တဲ့ပုံစံမျိုးလေးနေထားမှရှိတယ်ဝေးဒီပါလေဆိုလို့ရှိရင်ကလည်းထနောင်းစူးတွေပါလေကြောင်တက်နေရတာပေါ့နော်အဲ့တော့ကြီးငက်တွေနေနဲ့ရှောင်ဖို့ရှားဖို့အချိန်ရတာပေါ့ထနောင်းမင်းရဲ့သူ့ရဲ့ဖြစ်တည်မှုပုံစံကပေါ့နော်ကြီးငက်တွေအတွက်ကတော့ဒါတော်တော်လေးကိုအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ
်အခုအခါမှာဆိုရင်အညာဒေသမှာထနောင်းမင်းတွေတင်သားမကဒေသမျိုးရင်းအရေးရာတစ်ပင်ကြီးတွေဖြစ်ကြတဲ့ကုတ်ကိုပင်မကြီးပင်နဲ့ထမ်းမင်တွေကိုလည်းအရေးကြီးထိမ့်သိမ့်ဖို့ကာကွယ်ဖို့လိုအပ်နေတယ်ဆိုတာဒေသတွင်းသဘာဝပတ်ဝန်းကျင်သမားတွေတစ်ပင်စိုက်ပျိုးတဲ့သူတွေနဲ့မီဒီယာတွေမှာဖော်ပြနေကြပါတယ်ကုတ်ကိုပင်တွေဆိုရင်လည်းလမ်းမလွတ်လို့ဆိုပြီးအလွယ်တကူခုတ်လဲတာတွေရှိပါတယ်မကြီးပင်တွေကိုလည်းအမွှေးတိုင်လုပ်ဖို့အတွက်ခုတ်လဲကြတာအပင်နေမကြီးဘက်တွေကိုပိတ်တဲ့ချိန်နဲ့ရောင်းဖို့အတွက်ဂိုင်းတွေကိုခုတ်ယူကြတာတွေလှုပ်လာကြပါတယ်။ဒါ့အပြင်အစိုးဆုံးကတော့ထမ်းမင်တွေကိုဆက်လွှတ်တွေနဲ့လှည့်ပြီးရောင်းချတာတွေကိုအလွယ်တကူလုပ်နေကြတာပါပဲ။ဒါနဲ့ပတ်သက်လို့လည်းထိရောက်တဲ့အရေးယူတားမြစ်မှုတွေမတွေးရပါဘူးခင်ဗျာ
။ကခမဆိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြကြရအောင်ခင်ဗျာ။ခုဆက်ပြီးတော့ယူကောက်ခန်တမရဒေါ်နယ်ထရမ့်အစိုးရလက်ထက်ဦးစားပေးလှုပ်ဆောင်မဲ့အစီအစဉ်နဲ့ပတ်သက်တဲ့သတင်းဆောင်မကိုတင်ပြပေးကြပါမယ်။အမေရိကန်ယူကောက်ခန်တမရဒေါ်နယ်ထရမ့်တမရအဖြစ်ကြံသစ္စာချိန်ဆိုပြီးတာဝန်ယူဖို့အချိန်2လလောက်လိုနေသေးပေမဲ့သူစတင်ဆောင်ရွက်မဲ့ပြည်တွင်းဦးစားပေးအစီအစဉ်ကိုတော့ယူကောက်ပွဲမတိုင်ခင်ယူကောက်ပွဲအနိုင်ရကြောင်းကြေညာတဲ့နေ့တွေမှာပြောဆိုထားပြီးဖြစ်ပါတယ်။ဒီအစီအစဉ်တွေကိုစတင်ဆောင်ရွက်ဖို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ရေးကြီးတဲ့တာဝန်ယူမဲ့သူတွေခန့်ထားရေးအဆိုပြုထားပြီးအထက်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူဖို့ကြိုးစားနေပါတယ်။ VOA Washington မြို့တော်အကြီးတန်းသတင်းတော် Caroline Prestuti သတင်းလွှာကိုကိုတင်ထိုက်ဦးကပြောပြပေးပါမယ်ခင်ဗျာ
American ရွေးကောက်ခံသမ္မတ Donald Trump ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာချိန်ဆသမ္မတဒါဝင်ယူမှာဖြစ်ပေမဲ့လည်းအစိုးရဖွဲ့စည်းဒါဝင်ယူဖို့လူတွေခံထားရေးအဆိုပြုတာရာသားဓာတ်ကြီးစပြီးတော့ဒါဝင်ယူလုဆောင်နေပါပြီပုံမှန်အားဖြင့်ဝင်ကြီးဌာန15ခုအတွက်ခန့်အပ်ဖို့အဆိုပြုပြီးပြီဆိုရင်ကုလသမဂ္ဂဆိုင်ရာတမ်မတ်ကြီးနောက်ဂုံသွေးကိုစလေထောင်လင်းဌာနညွှန်ကြားရေးမှူးစသဖြင့်ဝင်ကြီးအဆင့်နဲ့တန်းတူအခြေခံနေရာ10နေရာကိုခန့်ထားဖို့အဆိုပြုရပါတယ်ဒုသမ္မတနဲ့အင်ဂျီရောရာရှိချုပ်ရာထူးတွေကိုအထက်လွှတ်တော်ကတည်ပြုဖို့မလိုပေမဲ့ကျန်တဲ့ရာထူးဒါဝင်တွေကိုတော့ရှားနဲ့ချီပြီးအတည်ပြုပေးရပါတယ်ထာအင်ဂျီရောသဗ္ဗရာရုံးကမ်းမှာပြန်တာဝန်မယူခင်ကလေးကလာမဲ့၄နှစ်ပြည်တွင်းမှာသူဆောင်ရွက်မဲ့စီစဉ်နေတဲ့ပတ်သက်ပြီးအခြေခံညှမှတ်ပြောဆိုနေပါတယ်ဒီကောက်ပွဲနိုင်ရတဲ့နေ့ကလေးကဒေါ်နယ်ထရန့်အခုလိုပြောဆိုတာပါ
We're going to fix everything about our country and we made history for a reason
ဒီတိုင်းဒီမှာမှားနေတာတွေအားလုံးကိုကျွန်တော်တို့ပြင်ပါမယ်ကျွန်တော်တို့ဒီညမှာသမိုင်းမှတ်တမ်းတင်လိုက်တဲ့အကြောင်းကလည်းဒီအတွက်ပဲဖြစ်ပါတယ်
ဒီတိုင်းပြည်မှာမှားနေတာတွေလို့ဒေါ်နယ်ထရန့်ပြောဆိုတဲ့အထက်မှာပထမအဆုံးဦးစားပေးလုပ်မဲ့အစီအစဉ်ကလူဝင်မှုကြီးကြပ်ရေးကိစ္စပြန်လည်ပြင်ဆင်ဖို့လို့ပြောပါတယ်။နယ်စပ်တွေကိုလုံခြုံအောင်ကာဖို့သူကပြောနေတာပါ
။ We're going to have to seal up those borders and we're going to have to let people
come. နယ်စပ်တွေကိုကျွန်တော်တို့လုံခြုံအောင်လုပ်ပြပါမယ်။ဒီတိုင်းပြည်တွေကိုလူတွေလာရောက်ခွင့်ပေးမှာပါ။ဒီလူတွေကိုပြန်လာစေချင်ပါတယ်။ဒါပေမဲ့လာခြင်းနဲ့ဆိုရင်သူတို့တရားဝင်နည်းလမ်းနဲ့ပဲလာလို့ရပါလိမ့်မယ်။
မတမရမရှိပဲနိုင်ငံတွင်းမှာဝင်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေရက်ဆူးလိုက်ပြုံလိုက်ပြန်ပို့မယ်လို့ဒေါ်နယ်ထရန့်ကကတိပေးပြောဆိုထားပါတယ်ဒီလိုပြန်ပို့မယ်ဆိုရင်ဗီလန်နဲ့ချီပြီးတော့ကုန်ကြနိုင်တယ်လို့အဖွဲ့အစည်းတွေအများပြားနဲ့ကိုယ်စားလှယ်တွေလိုအပ်မယ်ဆိုပြီးကြွန့်ကျင်သူတွေကတော့ထောက်ပြကြပါတယ်ဘယ်အစီအစဉ်မှအသေးစိတ်ပြောဆိုတာမျိုးတော့မရှိသေးပါဘူးဒါပေမဲ့လည်းထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်ပို့ရေးအတွက်ကြီးကြပ်ဖို့သူဆိုပြုထားတဲ့တွန်ဟော်မန်ကတော့သူဟာလုံးလုံးမဲ့နေရာတွေကိုပဲအာရုံစိုက်မှဖြစ်ပြီးအိမ်ကြီးချင်းတွေကိုဂူးဆိုင်မှာမဟုတ်ဘူးလို့ CBS ရုပ်သံ60 minutes အစီအစဉ်မှာပြောဆိုထားပါလေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဆောင်ရွက်မယ်ဆိုတဲ့ဒုတိယဦးစားပေးအစီအစဉ်ကတော့ငွေကြေးဖောင်းပွားမှုကိုကင်တွယ်ဖို့ပါသူဒုသမ္မတအဖြစ်ရာထားတဲ့ရွေးကောက်ခံဒုသမ္မတ JD Vance ကရွေးကောက်ပွဲအနေနဲ့ရတဲ့နေ့ကအခုလိုပြောဆိုထားပါတယ
် And after the greatest political comeback
American သမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရအောင်ပွဲတွေပြန်ခံနိုင်ခဲ့ပါပြီ Donald Trump ရဲ့ဥဆောင်မှုအောက်မှာတိုင်းပြည်ရဲ့စီးပွားရေးကိုအကြီးမြတ်ဆုံးအောင်မြင်မှုတွေရအောင်ကျွန်တော်တို့ဥဆောင်သွားမှာပ
ါ Major စီးအောင်ပွဲတွေမှာသူဟာအမေရိကသာပထမဆိုတဲ့အတိုင်းလှုပ်ဆောင်သွားမယ်အကြောင်း Trump ကကြီးပေးပြောဆိုထားတာပါနိုင်ငံခြားကုန်ပစ္စည်းတွေအပေါ်မှာတွင်းကုန်ကွန်တွေစီးကျက်ပြီးလူမှုဖွံ့ဖြိုးရေးထောက်ပံ့တဲ့စားသောက်ဆိုင်တွေမှာစပွဲတိုးတွေဘောနပ်ရသလိုအပိုအခြေရတဲ့ငွေတွေပေါ်မှာအခွန်ကောက်တာမျိုးတွေလုံးမမဟုတ်ဘူးလို့ပြောဆိုထားပါတယ
် America has given us
အမေရိကန်ပြည်သူတွေဟာအရင်ကတခါမှမကြုံဘူးလို့အောင်အင်မတန်အင်အားကြီးမားစွာကျွန်တော်တို့ကိုတာဝန်အနှင်းလိုက်တာပ
ါ Tesla နဲ့ Space Company ပိုင်းရှင်ဘီလန်နာတထေးကြီး Elon Musk နဲ့ Republican Party တွင်တပ္ပရာလုံးရှင်ပြန်ခဲ့တဲ့ Vivek Ramaswamy တို့ကိုအစိုးရလုပ်ငန်းနဲ့ဘျူရိုကရေစီငွေကြေးသုံးစွဲမှုတွေမှာထိရောက်မှုရှိမရှိကြီးကြပ်ရေးဌာနဖွဲ့စည်းပြီးဦးဆောင်မှုအဆိုပြုထားပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ကို Republican Party ကအများစုအနေနဲ့ထိချုပ်လိုက်ပြီးဖြစ်တဲ့အတွက်လဲ Trump အဆိုပြုထားတဲ့နိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးအမိမေလုံခြုံရေးဝန်ကြီးတဘောဝင်းကျင်ကာကွယ်ရေးအေဂျင်စီအုပ်ချုပ်ရေးမှူးကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနဲ့အစ္စရေးနိုင်ငံဆိုင်ရာတန်မတ်ကြီးလို့တာဝန်တွေကိုအထက်လွှတ်တော်အနေနဲ့အဟံဒါမရှိအတီးပြုတ်မှာတေချာသလောက်ရှိနေပါလေသမ္မတထရန့်အနေနဲ့အစိုးရကြီးကဲ4,000လောက်ကိုတာဝန်ယူခံထားရဖို့ရှိတယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြပါလေသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုဖို့နှစ်လလောက်ပဲကျန်တော့တဲ့အတွက်ဒေါ်နယ်ထရန့်ဒုတိယအကြိမ်တန်းပြည်ကိုဘယ်လိုအုပ်ချုပ်မလဲဆိုတာကလာမယ့်လပိုင်းတွေအတွင်းမှာရှင်းရှင်းလင်းလင်းပြပြသားသားပို့တွေ့ရမှာဖြစ်ပါလေတေချာတစ်ခုကတော့သမ္မတဘိုင်ဒန်အုပ်ချုပ်ခဲ့တဲ့ကာလတွေနဲ့ပုံစံလုံးဝကွဲလွဲသွားမယ်ဆိုတာကိုအများလက်ခံထားကြပါရခင်ဗျာ
ကိုတိထိုင်ဦးတင်ပြပေးကြတာဖြစ်ပါရခင်ဗျာအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ရ ယူကောက်ခွန်သမ္မတဒေါ်နယ်ထရမ့်ရဲ့ဝန်ကြီးအဖွဲ့ဝင်ရွေးချယ်ထားမှုနဲ့ပတ်သက်လို့ဒီမိုကရက်ဒေသမကရီပပ်ဘလစ်ကန်နဲ့အကြမ်းမှာပါအငင်းပွားစရာဖြစ်နေတာပါဒါပေမဲ့လည်းအောက်လွတ်တော်ဥက္ကဋ္ဌရီပပ်ဘလစ်ကန်လွတ်တော်ကိုယ်စားလှယ်မိုက်ဂျွန်ဆန်ကဝန်ကြီးအဖွဲ့ဝင်အသစ်တွေဟာအမေရိကန်လူထုကရွေးချယ်တင်မြှောက်ထားသူတွေဖြစ်ကြောင်းသတိပေးပြောကြားထားပြီးတကယ်လို့သာအခုလိုရွေးချယ်ထားမှုကိုအထက်လွှတ်တော်ကအတည်ပြုပြီးရင်သူတို့အနေနဲ့တာဝန်စတင်ထမ်းဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ် VOA သတင်းတော့ Veronica Valderas Iglesia ပြောပြထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ
ဝေကကန်သမရဒေါ်နယ်ထရမ့်မှာပြီးခဲ့တဲ့သတင်းပတ်ကုံအထိသူအစိုးရအဖွဲ့ဝင်တစ်တွေကိုဆက်လက်ရွေးချယ်နေပါတယ်။အဲ့ဒီထဲမှာရင်းနှီးတဲ့သဘာဝဓာတ်ငွေကုမ္ပဏီတွေအတွက်အကျိုးဆောင်ပေးနေသူ Chris Wright ကိုစွမ်းအင်ဝန်ကြီးအဖြစ်အဆိုပြုလိုက်တာပါ။ဒါ့အပြင်သူ့ဘော်တစ္စာခံသူတွေကိုလည်းအဓိကကျတဲ့နေရာတွေမှာအဆိုပြုခံရပါတယ်။ Republican အောက်လွှတ်တော်အမတ် Matt Gaetz ကိုရှေ့နေချုပ်အဖြစ်အဆိုပြုလိုက်တာပါ။အလုပ်တော်စီကံထိန်းသိမ်းရေးကော်မတီကတော့ Gates ရဲ့လိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုနဲ့မူရည်ဆေးအသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတာပါ Gates ကတော့ဒီဆဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်ရွေးကောက်ခံဒီမိုကရက်အထက်လွှတ်တော်အမတ် Adam Schiff က Gates ဟာဒီရာဒူးနေရာအတွက်မသင့်တော်သူလို့ CNN State of the Union မှာအခုလိုပြောကြားပါတယ်
Are we really going to have an attorney general?
ကလင်းငယ်လင်ကုန်ကွန်းမှုနဲ့မွေးစေသုံးဆွဲသူလို့ဆွဆွဲထားသူလည်းဖြစ်တဲ့အပြင်ဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုနောက်ဆက်ဟန်တာသူတရားရေးဌာနလုပ်ငန်းဆောင်တာနဲ့ပတ်သက်ပြီးအတွေ့အကြုံလုံးဝမရှိသလိုဒီဌာနကနေစုံစမ်းစစ်ဆေးခံရသူတယောက်ဟာရှင်းနေကြုတ်တကယ်ပဲဖြစ်လာမှာပါလား
Republican အထက်လွှတ်တော်အမတ် Mark Wayne Mullenga စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အထက်လွှတ်တော်အနေနဲ့တီးခွင်ရှိတင်ပြီး Gates အနေနဲ့တခြားသူတွေလိုပဲအခွင့်အရေးရှိတယ်လို့ NBC Meet the Press အစီအစဉ်မှာပြောကြားပါတယ်
I have no doubt
that Matt Hardy လို့ရဲ့တင်တော်သူဖြစ်တဲ့အကြောင်း Trump အနေနဲ့ယုံကြည်တာဟုတန်တရားဖြစ်စရာမရှိပါဘူး Matt ပေါ်ချားရွေးချယ်ဆွေးပြထားသူတွေလိုပဲဆက်ဆံသွားမှာပါ
အလုတ်တော်ဒီမိုကရက်ခေါင်းဆောင် Hakeem Jeffries ကတော့အခုလိုမေးခွန်းထုတ်ပါတယ
် Is this the very best
အခုလိုထိတ်တန့်ရင်ဆိုင်မှုတွေအရှိန်မြင့်နေတဲ့အချိန်မျိုးမှာ American ပြည်ထောင်စုအနေနဲ့ဒါဟာအကောင်းဆုံးရွေးချယ်မှုပါလားသိသိချပါတယ်မဟုတ်ပါဘူ
း American ပြည်သူတွေက Donald Trump ကိုရွေးချယ်လိုက်တာဟာအပြောင်းလဲတွေလုပ်ဖို့ Republican တွေကိုလုံပိုင်ခွင့်ပေးလိုက်တာလို့အလုတ်တော်ဥက္ကဋ္ဌ Mike Johnson က CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ
် Any president has the right
ဘယ်သမရပဲဖြစ်ဖြစ်သူကြိုက်နှစ်သက်သူသူ့ရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ပေးမဲ့သူကိုအစိုးရအဖွဲ့ဝင်ဖြစ်အစိုးပြုခွင့်ရှိပါတယ်အဲ့ဒီတွေကသူတို့တာဝန်ကြရာဌာနတွေမှာဦးဆောင်ပြီးပြောင်းလဲတွေကောင်းထဲပေါ်ပါလိမ့်မယ
်ထရမ့်ရွေးချယ်အစိုးပြုထားတဲ့အစိုးရဝန်ကြီးတွေကိုအထက်လွှတ်တော်ကအလင်းအမြန်အတည်ပြုပေးပွဲရှိနေပါတယ်ဒါ့အပြင်သူရွေးချယ်အစိုးပြုသူဝန်ကြီးတွေကိုအထက်လွှတ်တော်ကစစ်ဆေးမေးမြန်းအတည်ပြုစရာမလိုပဲသမရကနေတည့်ရိုက်ခန့်ခွင့်ပေးဖို့လဲအထက်လွှတ်တော်ကိုတောင်းဆိုထားပါတယ်ခင်ဗျာ
အပစင်အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုအောင်တင်ပြပေးခဲ့ရပါခင်ဗျာ။ဖြူအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ပိုလီဂရက်ဖ်ရုပ်သံဗီဒီယိုတစ်ခုကိုတင်ပြပေးကြပါမယ်။ဂျာမနီအရှိချမ်းမှာရေတပ်စခန်းသစ်ဖွင့်တာဟာအရင်ကချုပ်ဆိုခဲ့တဲ့စာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့ရုရှားကပြောပါတယ်။ဒီစာချုပ်မှာကစစ်အခြေစိုက်စခန်းမဖွင့်ရဘူးလို့ပြောမှထားပါဘူး။အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါရခင်ဗျာ
။ဂျာမနီမြေပေါ်မှာစစ်အခြေစိုက်စခန်းတစ်တည်ဆောက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့အော်တိုဝါလာ22ရက်နေ့မှာရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနကမော်စကိုမြို့တော်မှာရှိတဲ့ဂျာမန်သံမက်ကိုဆင့်ခေါ်ခဲ့ပါတယ်။ဂျာမနီမြောက်ပိုင်းဘော်တစ်ပင်လယ်ကမ်းခြေကရော့စတော့ခ်မြို့မှာအော်တိုဘားလ22ရက်နေ့ကရေတပ်ဌာနချုပ်စတင်ဖွင့်လှစ်လိုက်တာပါ။ဒီစစ်အခြေစိုက်စခန်းတည်ထောင်တာဟာဒုတိယကမ္ဘာစစ်မဖြစ်ခင်ကနာဇီဂျာမနီရဲ့စစ်အင်အားတိုးချဲ့မှုနဲ့တူတယ်လို့ရုရှားကနှိုင်းယှဉ်ပြောပြီးတော့ကန့်သက်ထားတဲ့စစ်အခသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲသွားပါတယ်။ဂျာမနီအစိုးရကဥဆောင်ပြီးတော့ဂျာမနီအရှိချမ်းရော့စတော့ခ်မြို့ကရေတပ်စခန်းမှာနေတိုးဒေသဆိုင်ရာရေတပ်ဌာနချုပ်သွားပြီးတော့ဖွင့်လှစ်လိုက်တာဟာဂျာမနီပေါင်းစည်း 2+4 သဘောတူညီချက်အခန်းငါးအပိုက်၃ကိုဆူဆူကြော်ရချုပ်ပေါက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်မှာကအရင်အရှိဂျာမနီနယ်မြေမှာနိုင်ငံသားတပ်ဖွဲ့တွေအခြေမဆိုင်ရဘူးတပ်ဖွဲ့တွေဖျက်မချရဘူးလို့သတ်မှတ်ထားပါတယ်လို့ ရုရှားကပြပါရည်ဒါအထင်မြင်မှအောင်လုပ်တာပါအဲ့ဒီသဘောတူညီချက်အခန်းကအပိုက်သုံးပါကနိုင်ငံသားတပ်ဖွဲ့တွေအနှုမြူလက်နဲ့ဒါမှမဟုတ်သူတို့ကိုတင်ဆောင်ထားတဲ့ယင်တွေနဲ့အရှိချောင်ကြီးမှာအခြေမဆိုင်ရအောင်တက်မချရအောင်လို့ပြောထားတာပါဒါမဲ့အခန်း6မှာတော့ပြန်လဲပေါင်းစည်းပြီးချောင်ကြီးဟာဘယ်မဟာမိတ်အဖွဲ့တွေမှမဆိုပါဝင်ခွင့်ရှိတယ်အဲ့လိုပါဝင်ပြီးရင်အပေါ်ကကန့်သက်ချက်တွေတက်ရောက်မှုမရှိတော့ဘူးလို့ဖော်ပြထားပါတယ်ဂျာမနီအနေနဲ့လည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ယူရမဲ့တာဝန်ကိုဦးစားပေးလှုပ်ဆောင်ရမယ်လို့ပြောထားတာပါရော့စတော့မြို့ကရေတပ်ဌာနချုပ်ဟာဂျာမန်ဗိုလ်ချုပ်ကြီးတူဦးဆောင်တဲ့ဂျာမန်အမျိုးသားရေတပ်ဌာနချုပ်ဖြစ်ပါတယ်။အဲ့မှာအဓိကအားဖြင့်ဂျာမန်တပ်ဖွဲ့ဝင်တွေပဲတာဝန်ယူလဲပတ်မှာဖြစ်ပြီးတော့တခြားနေတိုးအဖွဲ့ဝင်နိုင်ငံတွေကအရာရှိတွေလည်းတော့ရှိနေမှာပါ။ဒီနိုင်ငံပေါင်းစုံပါဝင်တဲ့ဘော်တစ်ဌာနချုပ်တွေဟာနေတိုးအတွက်လုပ်ငန်းတာဝန်တွေထမ်းဆောင်နိုင်တဲ့အစွမ်းရည်ရှိပါတယ်လို့နေတိုးပြောရေးဆိုခွင့်ရှိသူအာလိုအေဘရာဟမ်ဆန်က VOA ကိုပြောပါတယ်။ဂျာမနီပေါင်းစည်း 2+4 သဘောတူညီချက်အရဂျာမနီဟာအချုပ်ချာအာဏာပိုင်နိုင်ငံဖြစ်ပြီးတော့သူ့ရဲ့နယ်မြေပေါ်မှာသူ့ရဲ့စစ်တပ်ကိုတုံးကျင်တယ်လို့တုံးနိုင်ခွင့်ရှိတယ်လို့လည်းဆိုပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်နေတိုးအဖွဲ့တွေကဘော်တစ်ဒေသမှာစစ်အင်အားတိုးမြင့်ရတာဖြစ်တယ်လို့လည်းအေဘရာဟမ်ဆန်ကပြောပါတယ်။ဘော်တစ်ပင်လယ်နဲ့ထိစပ်နေတဲ့နေတိုးအဖွဲ့ဝင်အက်စတိုးနီးယား၊လက်တဗီးယား၊လစ်သူရေးနီးယားနိုင်ငံတွေဟာရုရှားရဲ့အနေကိုအထူးသဖြင့်ခံနေရတဲ့နိုင်ငံတွေအဖြစ်နဲ့အများကရှုမြင်ကြပါတယ်ရှင
်အချက်လက်အခြေခံပြီးမှားမှန်တည်ပြထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုမအေးတန်နာကျော်ကတင်ပြပေးခဲ့တာပါခင်ဗျာဒီလိုမှမမတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph ဝက်ဆာမျက်နှာမှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွားခီးတွားအစီအစဉ်ကိုတင်ပြပေးပါဦးမယ်။အခုတစ်ခါမှာတော့တောင်အမေရိကတိုက်ကပီရူးနိုင်ငံစီကိုတွားကြရမှာပါ။ပီရူးနိုင်ငံကအန်ဒီစ်တောင်တန်းကြီးတွေမှာအယောင်ဆုံးဖြစ်နေတဲ့တောင်ကြီးတစ်ခုရှိပါတယ်ခရိုင်ရောင်စိမ့်ပြာရောင်ရွှေရောင်စတဲ့အယောင်တွေနဲ့ထူးခြားလာတဲ့ကုစကိုဒေသကတောင်ကြီးစီကိုမဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးပါမယ်ခင်ဗျာ
ပီရူးနိုင်ငံအနောက်ဖက် Pacific သမုဒ္ဒရာနဲ့မြင်းပြိုင်လိုဖြစ်နေတဲ့ Indies တောင်တန်းတွေထဲမှာအင်မတန်မှထူးခြားတဲ့တောင်ကြီးတစ်ခုရှိပါတယ်စပိန်လိုအောင်ဂက်ဆန်လို့ခေါ်တဲ့တောင်ကြီးကတခြားတောင်တွေနဲ့မတူပဲအယောင်ဆုံးလို့ဖြစ်နေလို့ Rainbow Mountain တက်တန်တောင်ကြီးလို့တင်စားခေါ်ကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်းသန်းနဲ့ချီကမြေအောက်ပြည့်ရဂျော်ဂျီတွေတစ်ခုနဲ့တစ်ခုပွတ်တိုက်မိရာကဖြစ်လာတဲ့သဘာဝရဲ့ဖန်တီးမှုတစ်ခုပါကူစကိုဒေသမှာရှိတဲ့ဒီအောင်ဆုံးတောင်ကြီးကိုအရင်တုန်းကအပြင်ကလူတွေသိမ့်မသိခဲ့ကြပေမဲ့အခုတော့ကဘာလက်ခီးတွေတွေကိုဆွဲဆောင်ထားရနေရတစ်ခုဖြစ်နေပါပြီခရိုင်ရောင်စိမ့်ပြာရောင်အနီရောင်ရွှေရောင်စတဲ့အယောင်တွေဖြစ်နေတဲ့တောင်ကျောကြီးကိုမြင်ရဖို့ပေ16,000အမြင့်ရှိတဲ့တောင်ထိပ်ကိုနှစ်နာရီလောက်တက်ကြရပါတယ်။အခုဆိုရင်ရောင်စုံတက်တန့်တောင်ကြီးကိုတက်ကြတဲ့ကဘာလက်ခီးတဲ့ဒီနေ့ကိုတထောင်လောက်ရှိပါတယ်။ခုလိုနိုင်ငံစုံကဧည့်သည်တွေလာကြတဲ့အတွက်ဒေသခံတွေဝင်ငွေရလို့ဝမ်းသာနေကြပါတယ
်။ Más dedicamos lo que es la ganadería y la agricultura.
ကျွန်တော်တို့တက်တလုံးတလိမ့်ဆန်မွေးမြူရေးနဲ့လေယာဉ်စိုက်ပျိုးရေးကိုပဲလှုပ်လာကြတာပါဓမ္မလူတွေကတိတ်ဆင်းရဲကြတယ်လေအထက်တန်းကျောင်းအထီးတန်းနိုင်မှုအခွင့်အလမ်းလည်းမရှိကြပါဘူးအခုတော့ရောင်စုံတောင်တန်းကြီးတွေကြောင်းအလုတ်ကင်တွေပေါ်လာပါတယ်ကျွန်တော်တို့လိုမိဘတွေအနေနဲ့အနာဂတ်ဆိုတာကိုစဉ်းစားလာနိုင်ကြပါတယ်ပူကောင်းတဲ့ဘဝတွေပိုင်ဆိုင်ဖို့စိတ်ကူးလာနိုင်ကြတာပေါ့ဗျာ
တောင်အမေရိကတိုက်ပါတာရှိတဲ့ဘိုးမပါတဲ့တက္ကလအုပ်အမျိုးနွယ်ဝင်သိုးနဲ့ခတ်ဆင်ဆင်တူတဲ့အယ်ပါကာတရိတ်ဆန်တွေကိုမွေးမြူဝင်ငွေရှာကြတဲ့ဒေသခံတွေအတွက်တော့ကဘာလက်ခီးသွွားလုပ်ငန်းကရတဲ့ဝင်ငွေကအားတက်စရာဖြစ်ပါတယ်ဒီဒေသမှာနေကြသူတွေဟာပမ်ပါချီရီမူလဌာနေတိုင်းရင်းသားတွေဖြစ်ကြပါတယ်နေရာအတီတကြမဟုတ်ပဲရေကြီးရမျက်နှာရကိုလှည့်လည်နေထိုင်ခဲ့ကြသူတွေပါစိုက်ပျိုးမွေးမြူဝင်ငွေရှာရတဲ့လုပ်ငန်းကိုဆွန့်လွှတ်ပြီးအမေဇုန်တစ်တော်ကြီးတွေကအန်ဒီယန်များလာတဲ့တပ်တူတွင်တူလုပ်ငန်းတွေမှာသွားပြီးအလုပ်လုပ်နေကြသူတွေလည်းမနှဲပါဘူးအခုတော့ပမ်ပါချီရီတိုင်းရင်းသားတွေအနေနဲ့သူတို့ဘိုးဘွားပိုင်မြေပေါ်လာကြတဲ့ကဘာလက်ခီးတွေတွေကိုတယောက်ကို3ဒေါ်လာစီကောက်ခံဝင်ငွေရှာလို့ရနေပါပြီ။ဒါကြောင့်ပမ်ပါချီရီလူမှုအတိုင်းအဝိုင်းအတွက်တစ်နှစ်ကိုဝင်ငွေဒေါ်လာ4သိန်းလောက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့ဝေးလံခေါင်ဖျားပြီးတော့အခြေခံအဆောက်အုံတွေမရှိတဲ့ဒေသမှာကဘာလက်ခီးတွေတွေအတွက်အခက်အခဲတော့ရှိပါတယ်
။ No estamos preparados ahorita nos falta muchos para la atención de turistas, por ejemplo, en el camino.
ကျွန်တော်တို့မှာဘာမှပြင်ဆင်ထားတာမရှိပါဘူး။ကဘာလေးဧည့်သည်တွေအတွက်နေရေးထိုင်ရေးသွားရေးလာရေးအားလုံးအားနေပါတယ်။ကားတွေရပ်ဖို့နေရာတွေမရှိဘူး။တဲခုဖို့နေရာတွေမရှိသေးပါဘူး။ကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေအခုထက်ပိုကောင်းတဲ့အတွေ့အကြုံတွေရရှိခြင်းပါတယ်
။စောင်းခိုတဲ့ဘဲငန်းတွေလာလေးရှိတဲ့စိတ်မြင်နေရာကိုအခုကားရနာရပါကင်နေရာကြီးလှုပ်ထားပါတယ်။ဘောလုံးကွင်း၅ကွင်းစာလောက်ရှိတဲ့နေရာမှာမနေ့တိုင်းတောင်တက်ဖို့လာကြတဲ့ဧည့်သည်တွေရဲ့ကားတွေနဲ့ပြည့်နေတယ်လို့ဒေသခံတွေကပြောပါတယ်။ဧည့်သည်တွေကြောင့်ဝင်ငွေရလို့ဒေသခံတွေကဝင်းတာမျောလင်းချက်တွေတက်လာကြပေမဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတော့ခီးသွွားဧည့်သည်တွေကြောင့်အဖိုးမဖြတ်နိုင်တဲ့တဘာဝပတ်ဝန်းကျင်အလှတွေပျက်စီးကုန်မှာကိုစိုးရိမ်နေကြပါတယ်။တယံဇာတာတွေပေါ်တဲ့ဒီတောင်တန်းကြီးတွေမှာနိုင်ငံတကာတပ်တူတွေလုပ်ငန်းတွေကလည်းလာရောက်လှုပ်ကိုက်နေကြတာမို့ရောင်စုံတက်တန်တောင်ထိပ်စီသွားတဲ့လမ်းရတချို့နေရာတွေမှာတော်တော်လေးမြေပြိုပျက်စီးမှုတွေဖြစ်ခဲ့ပါတယ်။တောင်ထိပ်ရောက်အောင်ခြေချင်းတက်နိုင်တယ်လို့မြင်းစီပြီးလည်းတက်နိုင်ကြပါတယ်။ရောင်စုံတိုင်းရင်းသားဝစ်ဆုံတွေအပြားကြီးကြီးရိုးရာအုပ်ထုပ်တွေဆောင်ထားကြတဲ့ဒေသခံတွေကဥဆောင်ပြီးတော့မြင်းတွေနဲ့တောင်ထိပ်တက်ရတာကလည်းနိုင်ငံတကာကကဘာလက်ခီးတဲ့တွေအတွက်အတွေ့အကြုံသစ်တစ်မျိုးပါနှစ်နာရီကျော်တက်ပြီးတော့တောင်ထိပ်ရောက်သွားရင်တော့စမ်းကျယ်လာတဲ့သဘာဝအလှကိုခံစားနိုင်ကြပါပြီ
။ Eso que vale la pena. Es algo
digo la era pe maya jo တကယ်နှစ်ပါတယ်။ဓာတ်ပုံထဲမှာမြင်ရရင် Photoshop နဲ့အယောင်စုံလောက်အောင်များလုပ်ထားသလားလို့ထင်ရပါတယ်။ဒါပေမဲ့အယောင်ဆုံးတောင်တန်းကြီးတွေကိုကိုယ်တိုင်မြင်တွေ့ရတော့မယုံနိုင်တော့အောင်ပါပဲ
။အင်ကာလူမျိုးတို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုလေ့လာနိုင်တဲ့အင်ကာမြို့ဟောင်းကြီးရှိရာမာချူပီချူတောင်ကြီးဆိုလဲပေရူးနိုင်ငံရဲ့အထင်ကရနေရာတစ်ခုဖြစ်ပါတယ်။မာချူပီချူလို့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအောင်မြင်နေတဲ့နေရာတွေကနေပမ်ပါချီရီတိုင်းရင်းသားတွေအနေနဲ့ရေရှည်ခံခီးသွွားလုပ်ငန်းကိုလေ့လာအတူယူနိုင်ဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်။လူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ရောင်စုံတက်တန်တောင်ကြီးရဲ့အလှကိုတည်သူတွေပို့ပို့များလာတာနဲ့အမျှကိုယ်တိုင်မြင်တွေ့ကျင်တဲ့ကဘာလက်ခီးသွားတွေကလည်းဒီကိုမရောက်ရောက်အောင်လာနေကြပါတယ်ဒေသခံတွေကတော့သူတို့ဘိုးဘွားအစဉ်အဆက်အထုတ်အမြတ်ထားခဲ့ကြတဲ့တက်တန်လိုအယောင်ဆုံးဖြစ်နေတဲ့တောင်ကြီးကိုအခုလိုကဘာတဝမ်းကဧည့်သည်တွေတကူးတကလာကြည့်နေကြတဲ့အတွက်ဂုဏ်ယူနေကြပါတယ်ရှင်
အစမြန်မွန်စီစဉ်တင်ဆက်တဲ့အပတ်စဉ်ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ VOA American ရဲ့ Radio အစီအစဉ်တွေကိုဒီနေ့ကို၂ချိန်ထုတ်လွှင့်ပေးနေတာမှာမနက်ခင်းပိုင်းအစီအစဉ်တွေကိုတော့မနက်၆နာရီကနေ9နာရီအထိနဲ့ညပိုင်းအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီအထိဒီနေ့ကို၂ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတလဲပြောပြပေးပါအောင်ခင်ဗျာ
ရကောက်ခံသမ္မတဒေါ်နယ်ထရန့်ကသူအစိုးရဖွဲ့တဲ့ကဝစ်စကွန်ဆင်ပြည်နယ်အောက်လွတ်တော်အမတ်ဟောင်းရှောင်းဒက်ဖီကိုတရားပို့ဆောင်ရေးဝန်ကြီးဖြစ်ခံထားဖို့အစိုးပြုလိုက်ပါတယ်။အထက်လွတ်တော်ကအတည်ပြုမယ်ဆိုရင်ရှောင်းဒက်ဖီအနေနဲ့ဒေါ်လာဘီလီယံ134လောက်ရှိတဲ့လေကြောင်း၊ရေကြောင်း၊ကကားလန်း၊ယထာလန်းစတဲ့တရားပို့ဆောင်ရေးဆိုင်ရာမူဝါဒတွေကိုကြီးကြပ်သူဖြစ်လာမှာပါ။ဣသရေလနဲ့ဟစ်ဘိုလာအဖွဲ့အစည်းအဖြစ်ကရစဲအတွက်အမေရိကန်အထူးကိုယ်စားလှယ်အမိုးဟိုစတန်ဟာဒီနေ့ပဲလေဗနွန်နိုင်ငံမြို့တော်ဘေရုတ်ကိုရောက်ရှိသွားပြီးဟစ်ဘိုလာနဲ့အကြားဝင်ညှိနှိုင်းပေးနေတဲ့လေဗနွန်လွတ်တော်ဥက္ကဋ္ဌနဘီဘရီနဲ့တွေ့ဆုံခဲ့ပါတယ်တရုတ်နိုင်ငံမှာထိန်းသိမ်းခံထားရတယ်လို့မကြသေးခင်ကသတင်းတွေထွက်ပေါ်နေတဲ့ MNDAA ကိုကန့်ခေါင်းဆောင်ဟာစေကူတမှုခံယူနေတာဖြစ်ကြောင်းတရုတ်နိုင်ငံဂျာယေဝန်ကြီးဌာနကဒီကနေ့ပဲပြောဆိုပါတယ်အဖွဲ့ MNDA အဖွဲ့ခေါင်းဆောင်ဦးဖုံတာရှင်ဟာတရုတ်နိုင်ငံမှာစေကူတာကွင်တောင်းခံခဲ့တာဖြစ်ပြီးအခုကစေကူတာယူပြီးတော့ပြန်လဲခေါင်းမွန်လာနေပြီလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှသတင်းသုံးနေတာပြီးမြန်မာနိုင်ငံကိုခေတ္တပြန်ကျသွားတဲ့ဆရာတော်ဦးပညာဇောတာကိုစစ်ကောင်စီကနိုဝင်ဘာလ23ရက်နေ့မှာရန်ကုန်မြို့မှာဖမ်းဆီးထိန်သိမ်းလိုက်တယ်လို့သိရပါတယ်ဖမ်းဆီးတဲ့အကြောင်းအရင်းဟာဘာကြောင့်လဲဆိုတာကိုတော့သိချာမသိရသေးဘူးဖြစ်ပါတယ်သူဟာနိုင်ငံရေးအကျဉ်းသားဟောင်းဂျဟန်တပါလည်းဖြစ်ပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်ကတင်ပြပေးခဲ့တာပါခင်ဗျာအင်္ဂါနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုတွေကတော့အလိမ္မာနဲ့မခင်လေးတို့ဖြစ်ကြပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဘေးဟမ်ဇာနဲ့ဟဲလင်ကော်ဒီယန်တို့ဖြစ်ပါတယ်ကျွန်တော်ကတော့ဇောမလိုက်ပါ VOA American တိုင်းရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့ကွာအမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has